Welcome to the Voice of America in Burmese.
Mingla minute kem atora shin mya shin. American Bureau so Washington DC myo raw BOE American tan ye 2022 khu ne mila 22 ye ni. Tinin khne ni minute kem season ni ko Myanmar Sanlo chin minute 6 nai ka ni 9 nai athi. Line to meter 2540 58. Line to meter 190 thu ka ni dai yai thau lwin ni ba bi shin.တရရှိမြရွှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်ဒီကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနက်ခင်းတရရှိတွေနားဆင်ကြရမယ်ထိတ်တန့်ရောက်သတင်းတွေတင်မှာတော့ယူကရိန်းနိုင်ငံမာရီဥပိုမြို့ကလက်ကျန်တိုက်ခိုက်ရေးသမားတွေကိုဖယ်ရှားလိုက်ပြီးလို့ရုရှားဘက်ကကြေညာပါတယ်တချိန်တည်းမှာပဲဖမ်းဆီးခံယူကရိန်းစစ်သားတွေအရေးကိုလည်းစိုးရိမ်နေကြပါတယ်ဩစတြေးလျထွေထွေရွေးကောက်ပွဲမှာတော့လက်ဝဲအတိုက်အခံလေးပါပါတီကအနိုင်ရသွားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေပြကြကြရမယ်သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့
ဒီ sorry အင်အား30လောက်လို့ပြောတယ်အဲ့ရဝင်လာပြီးတော့မိတဲ့လူတွေဒီသားကြီးတစ်စုရှိတာပေါ့မိသွားတာဖမ်းမိသွားတာပေါ့ဖမ်းမိသွားတော့ဒါအဲ့ဒီကမိရဲ့ကောင်မဒီသားကြီးတွေကကောင်မလေးက
မကွေးတိုင်းတွေကခြေရတစ်ခုကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်တာမှာဆူဆူရွာရွာလို့ခွင့်ရချိုးဖောက်တာတွေရှိတယ်ဆိုတော့ဆွဆွဲချက်တွေကိုစူးစီးတင်ပြထားတဲ့အပတ်စဉ်ဒုတန်စီစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်။ဒါပြင်ဇင်ဘာဘွေကစိန်တူးဖော်ရေးလုပ်ွက်အတွက်တရုတ်ကယုံကြည်မပေးသေးတဲ့အကြောင်းလူခွင့်ဒီမိုကရေစီလူခွင့်ရနဲ့ခေပြန်ကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းများစူးစီးတင်ပြချက်တွေကိုလည်းဒီမနက်ခင်းမှာနားဆင်ကြရဖို့ရှိပါတယ်။အခုရေစုံတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့အတူတင်ပြပေးပါမယ်ရှင်
။ယူကရိန်းနိုင်ငံမရီပိုစစ်ကမ်းမြို့ကတမနီဆက်ယုံမှာနောက်ဆုံးကျန်းနေတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေကိုဖယ်ရှားလိုက်ပြီလို့ရုရှားကာကွယ်ဝင်ကြီးဌာနကကြေညာလိုက်ပြီးတဲ့နောက်မှာအဖမ်းဆီးခံယူကရိန်းစစ်တုံ့ပန်းတွေအရေးစိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ရုရှားရဲ့ကျူးကျော်မှုကိုယူကရိန်းတွေကြံ့ကြံ့ခံတိုက်ခိုက်ခဲ့ကြတဲ့တင်ကြေတပ်တစ်ခုဖြစ်တဲ့တမနီဆက်ယုံကိုတိမ့်ပိုက်နိုင်ပြီဖြစ်ကြောင်းကြေညာလိုက်တဲ့အတွက်3လနီးပါးကြာရုရှားတပ်တွေဝိုင်းရံပိတ်ဆို့တိုက်ခိုက်ခဲ့ရတဲ့မာရီပိုမြို့ဟာအခုခါအပျက်စီးပုံတစ်ခုလိုဖြစ်နေပြီးမြို့ကန်2000ကျော်လောက်တည်ဆုံးခဲ့တယ်လို့လည်းခန့်မှန်းထားကြတာပါနောက်ဆုံးအချိန်အထိခုခံခဲ့ကြတဲ့တမနီဆက်ယုံကယူကရိန်းတပ်ဖွဲ့တွေကိုစစ်ပွဲအတွင်းကျူးလွန်တဲ့လုပ်ရက်တွေအတွက်ခုံရုံးတင်စစ်ဆေးမယ်လို့ယူကရိန်းနိုင်ငံအရှေ့ဘက်ကရုရှားကအားပေးထောက်ခံနေတဲ့ခွဲထွက်ရေးသမားတွေရဲ့ခေါင်းဆောင်ဒန်နစ်ပုရှလန်ကပြောပါတယ်အဇော့စတာတမနီဆက်ယုံကိုခြေကုပ်ယူပြီးတိုက်ခိုက်နေသူ2400ကျော်ဟာအဇော့ပြည်ရင်ကာကွယ်ရေးအရန်တရင်ကဖြစ်ပြီးအခုလိုတမနီဆက်ယုံကိုတင်လိုက်နိုင်ပြီလို့ရုရှားရဲ့ကြေညာချက်နဲ့ပတ်သက်ပြီးယူကရိန်းအစိုးရကတော့တစုံတရာမတုံ့ပြန်သေးပါဘူးပြင်သစ်သမရကအဆိုပြုထားသလိုယူကရိန်းနိုင်ငံကိုဥရောပနိုင်ငံရဲ့အတိုင်းဝိုင်းမှာအရင်လက်ခံတာမျိုးမဟုတ်ဘဲ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်နေအပြည့်အဝလက်ခံဖို့လိုအပ်ကြောင်းယူကရိန်းသမရဗလိုဒီမီယာဇယ်လန်စကီကပြောကြားလိုက်ပါတယ်
Нам не потрібні ті чи інші можливості або технічні спроможності щодо доступу до тих чи інших фінансів. Це важливо щодо економіки.
І у кого підпоте, що в тарі кисане підпи, та ча ні найнізя малував. Бачав не сиро, та га Європа не Україну джа, а пею лавдарем хобе. Європа не Раша ру джа маба. Навча а пею лавдарамю пчеламе сиро, ти джа баре лу. Україн го лаявте, подуги вунджі чоу. Antonio Costa နဲ့စနေနေ့ပူးတွဲသတင်းစာရှင်းလင်းပွဲမှာယူကရိန်းသမ္မတကပြောပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကတော့ယူကရိန်းအနေနဲ့ EU အဖွဲ့ဝင်ဖြစ်ရေးအတွက်အချိန်ယူဖို့လိုအပ်တယ်လို့ဥရောပနိုင်ငံရေးအတိုင်းအဝိုင်းရဲ့အဖွဲ့ဝင်အဖြစ်အရင်ဝင်ထားဖို့မေလ9ရက်နေ့ကပဲပြောဆိုထားတာပါ။ယူကရိန်းအနေနဲ့ EU အဖွဲ့ဝင်ဖြစ်ဖို့အုပ်ချုပ်ရေးအဂတိလိုက်စားမှုတိုက်ဖျက်ရေးနဲ့တရားဥပဒေစိုးမိုးရေးအပိုင်းတွေမှာသတ်မှတ်ဆန်တွေပြည့်မြည်ဖို့လိုအပ်မှာဖြစ်ပါတယ်။ပြင်းထန်သမရရဲ့အဆိုပြုချက်ကိုတော့ဥရောပခေါင်းဆောင်တချို့ကဝေဖန်နေကြပြီးဒါမဲ့ဒူနာကော EU ထိပ်သီးအစည်းအဝေးမှာအခြေတန်ဆွေးနွေးကြဖို့ရှိပါတယ်။ EU နဲ့ NATO စစ်မဟာမိတ်အဖွဲ့မှာပူးပေါင်းပါဝင်ဖို့အတွက်ယူကရိန်းကကြိုးပမ်းနေချိန်မှာပဲရုရှားက February လမှာကျူးကျော်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အနာဂတ်စစ်ပွဲတွေဟာဒီကနေ့ခေတ်နဲ့တိတ်တူတော့တာမဟုတ်တဲ့အတွက် American စစ်သားတွေအနေနဲ့အသင့်ပြင်ထားကြဖို့American ပူးတွဲစီးပွားရေးချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီး Mark Milley ကစနေနေ့ West Point စစ်တပ်ကတူဘိုဒင်းနန်ဆင်ဘွဲအခမ်းအနားမှာတိုက်တွန်းလိုက်ပါတယ်။ကမ္ဘာမှာအင်အားကြီးနိုင်ငံတွေကအပြောင်းလဲလုပ်ဖို့စူးစမ်းနေတာနဲ့အမျှကမ္ဘာကြီးပိုပြီးမတည်မငြိမ်ဖြစ်လာနေတာကြောင့် American စစ်တပ်အနေနဲ့အသင့်ဖြစ်နေအောင်လုပ်ဖို့တာဝန်ရှိတယ်လို့လည်းဘိုဒန်နန်ဆင်းကျောင်းသားတွေကမှတ်သားခဲ့တာပါ။အင်အားကြီးနိုင်ငံတွေကြားကြီးမားတဲ့ပဋိပက္ခတွေဖြစ်ပွားနိုင်ရေးကရော့မသွားပဲတိုးလို့သာလာနေတယ်လို့ပြောပါတယ်။အရင်နှစ်ပေါင်း80လောက်ရှင်နိုင်တဲ့သူမရှိပဲရပ်တည်ခဲ့တဲ့ American နိုင်ငံဟာအခုခါမှာစီးရီးဆရာအာဂါဒကွန်ပျူတာဆိုင်ဘာရေပြင်ဝင်ဟင်းနဲ့မြေပြင်အပေါ်ဝင်အဖက်ဖက်ကစိန်ခေါ်မှုတွေနဲ့ကြုံနေရတယ်လို့လည်းပြောပါတယ်။ဥရောပမှာရုရှားရဲ့ရန်စတိုက်ခိုက်မှုတွေအာရှမှာတရုတ်ရဲ့စီးပွားရေးစီးရီးကြီးထွားလာတာတွေအပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးချိမ့်ချောက်မှုတွေနဲ့အရှေ့လေပိုင်းနဲ့အာဖရိကမှာလည်းအကြမ်းဖက်ဝါရီတွေကြောင့်မတိမငြိမ်ဖြစ်နေတာတွေဟာအမေရိကန်အတွက်စိန်ခေါ်ချက်တွေလို့လည်းပြောပါတယ်။နောင်ဖြစ်ပွားမဲ့စစ်ပွဲတွေဟာအတော်ရှုပ်ထွေးမှာဖြစ်ပြီးရှာတွေ့ဖို့ခက်ခဲတဲ့ရန်သူတွေမြို့ပြတိုက်ပွဲတွေအတွက်အဆင့်မြင့်တာဝန်ပြည့်လက်နက်တွေနဲ့နောက်ဆုံးပေါ်နည်းပညာတွေလိုအပ်မှာဖြစ်ကြောင်းလည်းပြောပါတယ်။အနာဂတ်စစ်တပ်ကိုဥဆောင်မဲ့သူတွေအနေနဲ့စစ်ရုပ်တန်ချက်ကကားတွေတင်ပေါ်တွေလေရင်တွေနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့ AI ဉာဏ်ရည်တုလောင်စာစီတုသုံးပတ်မြင်ပုံရိပ် 3D နဲ့ထုတ်လုပ်မှုတွေနဲ့လူသားအင်ဂျင်နီယာတွေပေါ်မှာအားထားကြမှာဖြစ်ကြောင်းလည်းပြောပါတယ်။မကြာသေးခင်ကမြောက်ကိုရီးယားရဲ့ဇက်တိုက်ဆိုသလိုမစ္စိုင်းတုံးဆန့်တက်မှုတွေနဲ့နျူကလ িয়ার လက်နက်ဆန့်တက်မဲ့အလားအလာတွေရှိနေချိန်မှာပဲတောင်ကိုရီးယားကိုရောက်လာတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူနဲ့တောင်ကိုရီးယားသမ္မတရွန်ဆုံယိုရိုဟာစီးရီးအယခိုင်မာအောင်လှုပ်ဆောင်မှာဖြစ်ကြောင်းကြေညာခဲ့ကြတယ်လို့စနေနေ့ဆိုးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တနနိုင်ငံချမ်းအနီးကဆက်ဆံမှုခိုင်မာစေပြီးမြောက်ကိုရီးယားရဲ့ချင်းချောက်မှုအပါအဝင်ဒေတာရင်းကလုံခြုံရေးစိန်ခေါ်မှုတွေအတွက်လက်တွဲဆောင်ရွက်မှာဖြစ်ကြောင်းဒါအပြင်ကိုရီးယားကျွမ်းဆွယ်ကိုလုံးဝနျူကလ িয়ার ကင်းစင်တဲ့ဒေတာဖြစ်လှုပ်ဆောင်မှာဖြစ်ပြီးတောင်ကိုရီးယားအတွက်အမေရိကန်ကအပြည့်အဝအကာအကွယ်ပေးမှာဖြစ်ကြောင်းလည်းကြေပေးခဲ့တာပ
ါ VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12.13ညไซโดมิเตอร์40กิโลเฮิรตซ์9413ยาไซโดมิเตอร์57กิโลเฮิรตซ์5805เนี่ยไซลัมมิเตอร์190กิโลเฮิรตซ์1505รูปก็นี่ก็โทรลินไปนี่บาครับ
ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့တင်းကနွေနေမနေ့ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ကျွန်မသင်္ကီထိုက်ပါဩစတြေးလျမှာစနေနေ့ထွေထွေရွေးကောက်ပွဲမှာတော့လက်ဝဲအတိုက်ခံလေဘာပါတီကအနိုင်ရလိုက်တာကြောင့်ဆယ်စုနှစ်တခုနီးပါးကြာတာဝန်ယူခဲ့တဲ့ကွန်ဆာဗေးတစ်အစိုးရအုပ်ချုပ်မှုအဆုံးသတ်တော်မှာဖြစ်ပါတယ်။ကဘာကြီးပူနွေးမှုဌာနေတိုင်းရင်းသားများအခွင့်အရေးနဲ့လောက်ခလာစာအရေးတုတ်တက်မှုတွေအတွက်ဆောင်ရွက်မဲ့အကြောင်းလီဘာပါတီခေါင်းဆောင်အန်တိုနီအယ်ဘနီစ်ကစစ်တနီမြို့ကရွေးကောက်ပွဲအောင်ပွဲခံမိန့်ခွန်းမှာရဲရဲဝံ့ဝံ့ကြေပေးသွားပါတယ
်။ Together we can end the climate wars.
စုပေါင်းအားနဲ့ရာသီဥတုပြောင်းလဲမှုကိုအဆုံးသတ်နိုင်မယ်။ဩစတြေးလျကိုပြန်ပြင်းလဲစွန့်အင်မဟာအင်အားကြီးနိုင်ငံတစ်ခုဖြစ်လာမယ်အခွင့်အလမ်းကိုအတူရယူဆောင်ရွက်နိုင်မယ်။ထုတ်လုပ်မှုမြင့်တင်ရေးနဲ့လောက်ခလာစာနဲ့ခန်းစားခွင့်တွန်းမြင့်ရေးအတွက်စီးပွားရေးလုပ်ငန်းတွေနဲ့သမဂ္ဂတွေဘုံအကျိုးစီးပွားအတွက်စုပေါင်းဆောင်ရွက်နိုင်တယ်လို့ပြောဆိုခဲ့တာပါ။အစိုးရကဒစိတပိုင်းထောက်ပံ့တဲ့အင်ယာမာမိခင်ဖြစ်သူနဲ့အတူနေထိုင်ခဲ့တဲ့အယ်ဘာနီစ်ဟာနိုင်ငံရဲ့32ဦးမြောက်ဝန်ကြီးချုပ်ဖြစ်လာမှာပါ။လီဘာပါတီအနေနဲ့အစိုးရဖွဲ့နိုင်လောက်အောင်အနိုင်ရသလားဒါမှမဟုတ်လေတတိပုဂ္ဂလတွေနဲ့ပါတီငယ်တွေထံကထောက်ခံမှုလိုအပ်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်။ပါကစ္စတန်တိုက်ခိုက်ကောင်းဆောင်အမျိုးသမီးတဦးကိုလွန်ခဲ့တဲ့နှစ်ပေါင်း50လောက်ကမြေယာပိုင်ဆိုင်မှုဆွဆွဲချက်အမှုဟောင်းတစ်ခုနဲ့စနေနေ့မှာအဂတိလိုက်စားမှုတိုက်ဖြတ်ရေးအာဏာပိုင်တို့ကခိတ္တဖမ်းဆီးခဲ့ပါတယ်။ဒီဖမ်းဆီးမှုဟာနိုင်ငံရေးရွေချက်နဲ့လုတ်တာဖြစ်ကြောင်းဝေဖန်သူတွေကရှုတ်ချပါတယ်။နိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဩဇာချီတဲ့ပါကစ္စတန်စစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်သူလူခွင့်ရေးဝင်ကြီးဟောင်းရှီရီမာဇာရီကိုကားထဲကနေဆွဲခေါ်သွားပြီးမြို့တော်အစ္စလာမဘတ်ကသူမနေအနီးမှာဖမ်းသွားတဲ့အကြောင်းမျက်မြင်တွေ့သူတွေကပြောဆိုကြသလိုအဖြစ်အပျက်ကိုရိုက်ကူးထားတဲ့ဗီဒီယိုထဲမှာလည်းတွေ့ရပါတယ်။မာဇာရီရဲ့သမီးရဲ့တိုင်ကြားချက်အရပါကစ္စတန်တရားရုံးချုပ်ကကင်တွယ်ခဲ့ပြီးတဲ့နောက်သူမကိုဖမ်းဆီးပြီးနိုင်ပိုင်းအကြာသကောင်းအချိန်လောက်မှပြန်ပြီးတော့လွတ်မြောက်ခဲ့တာပါ။သူမကိုတရားဥပဒေမဲ့ဖမ်းဆီးချုပ်နှောင်မှုကိုဘယ်သူစီစဉ်ခဲ့တယ်လဲဆိုတာကိုအစိုးရဘက်ကတရားဥပဒေချောင်းအရစုံစမ်းစစ်ဆေးဖို့လဲတရားရုံးချုပ်ကညွှန်ကြားလိုက်ပါတယ်။တ
တရုတ်နိုင်ငံရှန်ဟိုင်းမြို့မှာ COVID-19 ကပ်ဘေးရောဂါကြောင့်တည်င်းပတ်တွင်နဲ့ချီလော့ကဒေါင်းချခဲ့ရကနေစနေနေ့မှာတော့သယူပို့ဆောင်ရေးလုပ်ငန်းတွေပြန်လည်လက်ပတ်ရေးအစီအစဉ်တွေကိုသတိထားဆောင်ရွက်နေချိန်မှာပဲဘေကျင်းမြို့တော်မှာတော့ဗိုင်းရပ်စ်ကူးစက်မှုတားဆီးကာကွယ်ရေးကိုတစ်လကြာအစီအစဉ်တိုင်းဆက်လုပ်နေပါတယ်တရုတ်ရဲ့လူရည်ထူထပ်ဆုံးရှန်ဟိုင်းမှာအသွားလာတားမြစ်မှုကိုဧပြီလအစောပိုင်းမှာစတင်ခဲ့တာကြောင့်စီးပွားရေးကိုအကြီးအကျယ်ထိခိုက်ခဲ့ရပြီးနောက်တရုတ်ရဲ့ COVID လုံးဝကင်းရှင်းရေးမူဝါဒဆက်လက်ကင်ဆယ်ဆောင်ရွက်မှုအပေါ်ဆွေးနွေးညှဉ်းခုံစရာဖြစ်လာသလိုနောက်ထပ်အသွားလာတားမြစ်ကန့်သတ်မှုတွေနဲ့အဟန့်အတားတွေကိုလည်းစိုးရိမ်လာနေကြပါတယ်ဘေကျင်းမြို့တော်မှာကိုဗစ်ကပ်ဘေးဆန်ရတက်မြက်ကန့်သက်ချက်ဆက်လက်ရှိနေချိန်မှာရှန်ဟိုင်းမြို့မှာတော့တင်းင်းခွေနေမှာမြေအောက်ယထာလိုက်လေးလိုက်ပြန်လည်ပြေးဆွဲဖို့ပြင်ဆင်ထားတာနဲ့အတူမြေအောက်ယထာဘူဒာယုံတွေနဲ့ယထာတွေကိုဝန်ထမ်းတွေကပို့သက်တန့်စင်ခဲ့ကြပါတယ်။အိန္ဒိယထင်းချုပ်ရကက်ရှမီးယားဒေသမှာဥမင်လိုင်ကောင်ပြူချမှုကနေတည်ဆုံးသူအလုသမား၈ဦးရဲ့ရုပ်အလောင်းတွေကိုစနေနေ့မှာရှာဖွေတွေ့ရှိခဲ့ပြီးစုစုပေါင်းတည်ဆုံးသူ၉ဦးရှိသွားပြီဖြစ်ပါတယ်။တောင်ပိုင်းရမ်ဘန်ခရိုင်တွင်းကတောင်ထူထက်တဲ့အဝေးပြေးလမ်းကြောမှာပါဝင်တဲ့ဆောက်လုပ်ဆဲမြောက်ဥမင်လိုင်ကောင်ကကြာတာပရင်းညမှာပြူချခဲ့တာဖြစ်ပါတယ်။တည်ဆုံးသူအလုသမား၁ဦးရဲ့ရုပ်လောင်းကိုတော့တောက်ချန်နေကရှာဖွေတွေ့ရှိခဲ့တာပါ။အလုသမားတို့ပျောက်ဆုံးနေစေဖြစ်ကြောင်းဘေးဒုက္ခစီမံခန့်ခွဲမှုဌာနတာဝန်ရှိသူအာမီယာအာလီကပြောပါတယ်ထိတ်တဲရောက်တဲ့နေ့ကိုဒေါခင်မြို့သက်နဲ့အတူတင်ပြပေးခဲ့တာပါရှင်ခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနှာစင်ချရမှာပါဇင်ဘာဘွေအစိုးရနဲ့တရုတ်ကုမ္ပဏီတို့ပူးရဲလုပ်ကိုင်တဲ့စိန်တူးဖော်ရေးလုပ်ငန်းတွေအတွက်လွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုကျော်ကအိုးအိမ်စွန့်ခွာပေးခဲ့ရတဲ့ဇင်ဘာဘွေရွာသားတွေဟာအစိုးရနဲ့တရုတ်ကုမ္ပဏီတွေဘက်ကသူတို့ကိုပေးမယ်လို့ကတိပေးထားတဲ့ရောချင်းနဲ့အိမ်တွေရဖို့စောင့်ဆိုင်းနေကြရဆဲဖြစ်ပါတယ်ဇင်ဘာဘွေနိုင်ငံမူထာရာမြို့ကနေ VOA သတင်းတောက်ကိုလမ်ဘတ်မက်ခွန်ကသတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြပေးပါမယ်ရှင်
ဇင်ဘာဘွေနိုင်ငံကစိန်တူဖော်ရေးလုပ်ငန်းတွေကြောင့်အိမ်မှာရှိတဲ့မိသားစု1200လောက်ဟာသူတို့နေထိုင်တဲ့နေအိမ်တွေကနေဖယ်ရှားပေးလိုက်ရပါတယ်။စိန်တူဖော်ရေးကုမ္ပဏီတွေကအဲ့လူတွေအတွက်အိမ်တွေကိုစောက်လုပ်ပေးခဲ့ပေမဲ့နေဖို့အတွက်သိအဆင်ပြေလာတာတော့မဟုတ်ပါဘူး။ဝေးကကြည့်ရင်အဆင်ပြေတဲ့အောင်ထင်ရပေမဲ့လက်တွေ့မှာတော့နေရတာအဆင်မပြေဖြစ်နေပြီးတော့အိမ်တွေကအသက်82နှစ်အရွယ် Nixon Zihu ကသူနေထိုင်ရတဲ့အိမ်ရဲ့အခြေအနေကိုအခုလိုခေါ်ပြပါတယ်။
ကိုရကုတတဲ့ဖြစ်ကြစီရပိုင်းဘိုးရဦးမဲ
သူတွေကတယောက်လောက်ဒီမှာတညလောက်လာပြီးနေစေချင်ပါတယ်အဲ့လိုဆိုရင်ဒီမှာနေရတာပဲလို့လဲဆိုတာကိုလက်တွေ့ခံစားသိနိုင်မှာပါဘာကြောင့်လဲဆိုတော့ဒါတွေကိုပြောပြုံနဲ့သူတို့နားလည်နိုင်မှာမဟုတ်ပါဘူးဒါကြောင့်သူတို့ဒီကိုလာပြီးတညလောက်အိတ်ကြည့်စေချင်ပါတယ
်တရုတ်တပ်ထုရင်ကုမ္ပဏီဖြစ်တဲ့ Engine ရင်းနှီးမြှုပ်နှံမှုကုမ္ပဏီကတော့မရိုင်းစယန်ဇာရနဲ့စိန်တူဖော်ရေးကော်ပိုရေးရှင်းတွေလိုပဲမရိုင်းဒေတာကစိန်တွင်းတွေမှာအကျိုးအမြတ်အများဆုံးရတဲ့ကုမ္ပဏီဖြစ်ပါတယ်။ Engine ကုမ္ပဏီတာဝန်ရှိသူတွေကတော့အိုးအိမ်တွေကိုစွန့်ပြီးဖယ်ပေးလိုက်ရတဲ့ကြီးရွာသားတွေရဲ့စိုးရိမ်မှုတွေကိုသတိပြုမိတယ်လို့ပြောပါတယ်
။ Our sister company Zimbabwe Consolidated Diamond Company they have played
ကျွန်တော်တို့ရဲ့ညီနောင်ကုမ္ပဏီဖြစ်တဲ့ Zimbabwe စုပေါင်းစိန်ကုမ္ပဏီကအဲ့ဒီအိမ်တွေကိုပြန်လည်ပြုပြင်မွမ်းမံပြင်ဆင်သွားဖို့ကတိပြုထားပါတယ်။
ဇင်ဘာဘွေစုပေါင်းစိန်ကုမ္ပဏီဟာအစိုးရပိုင်းကုမ္ပဏီဖြစ်ပြီးတော့နောက်ပိုင်းမှာတော့စိန်တူဖော်ရေးလုပ်ငန်းတွေကိုလှုပ်ခိုင်းလာတာဖြစ်ပါတယ်။အိုးအိမ်တွေစွန့်ခွာပေးလိုက်ရတဲ့ရွာသားတွေအတွက်တော့အင်အားပြဿနာအပြင်နောက်ထပ်ပြဿနာတွေကတော့တန်ရှင်းတဲ့တောက်သုံးရင်မရရှိတာနဲ့စိုက်ပျိုးမှုအလုံးလောက်မရရှိတာတွေဖြစ်တယ်လို့ဒေသခံရွာသားတွေကပြောပါတယ်။သူတို့ဟာမရန့်ဒေသမှာမြေဧကပေါင်းများစွာစိုက်ပျိုးထွန်ရက်ခဲ့ကြပြီးမြဲအခုခါမှာတော့ဟက်တာတဧကပဲစိုက်ပျိုးဖို့အတွက်ပြန်ရတာဖြစ်ပါတယ်။ဇင်ဘာဘွေဆိုရကတော့ဆွဆွဲပြောဆိုချက်တွေကိုပြန်လဲဖြေရှင်းပေးနေသလိုသူတို့ဆိုရတော့စိုးရိမ်မှုတွေတိုးလာနေတဲ့ကြားကပဲထိုးတက်မှုတွေရှိနေတယ်ဆိုတာကိုပြသဖို့အတွက်လေ့လာသူတွေကိုလည်းဖိတ်ခေါ်ခဲ့တယ်လို့ဆိုပါတယ
် They have huge interventions which have taken place
အဲ့ဒီဒေသတစ်ဝိုက်မှာကြီးမားတဲ့ဂျာဝင်ဆောင်ရွက်မှုတွေလှုပ်ဆောင်နေပါတယ်ကျွန်တော်ထင်ပါတယ်အသိမကြခင်အချိန်မှာကျွန်တော်တို့လည်းအဲ့ဒီကိုသွားနိုင်ပြီးကျွန်တော်တို့အားလုံးကျွန်တော်တို့လှုပ်ထားတာတချို့ကိုလာကြည့်နိုင်မှာဖြစ်ပါတယ်ရီရိုရေရှည်အတွက်ကောင်းမွန်တဲ့စီမံကိန်းတွေကိုလှုပ်ဆောင်နေပါတယ်။ COVID-19 ကာယရောဂါကြောင့်အတားအဆီးအဟန့်ဓာတ်ရှိခဲ့ပြီးအဲ့ဒီအတွက်ကြောင့်ကုမ္ပဏီရဲ့ထုတ်လုပ်မှုနဲ့ဝင်ငွေလည်းထိခိုက်ခဲ့ရပါတယ်
။တရင်းနောက်တွေအဲ့ဒီနေရာတွေကိုတွားရောက်လေ့လာတဲ့အချိန်မှာတော့အိမ်မှာလုံနေတဲ့သက်သေအထောက်အထားဘာတစ်ခုမှမတွေးခဲ့ရပါဘူး။ တချိန်ထဲမှာပဲဇီးဟုကတော့သူတို့ကြုံတွေ့နေရတဲ့စိတ်ပျက်စရာအခြေအနေတွေကိုကိုယ်တိုင်ကိုကြသိရအောင်အစိုးရတောင်းပန်ရှိသူတွေအနေနဲ့အဲ့ကိုလာကြဖို့ဖိတ်ခေါ်နေပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာပါရှင်သရရှင်များရှင်ရုရှားကျူးကျော်ဆင်တဲ့ရင်ဆိုင်ရတဲ့ယူကရိန်းနိုင်ငံကိုအင်တာနက်နဲ့ဖုန်းအဆက်အသွယ်တွေမပြတ်တောက်စေဖို့ချိတ်ဆက်ပေးတဲ့ Starlink ကိုရဲ့နဲ့သူ့ရဲ့ပိုင်ရှင် Elon Musk ဟာဖက်စစ်ယူကရိန်းတွေကိုထောက်ပံ့သူဖြစ်တယ်လို့ရုရှားကပြောပါတယ်ဒါဟာဟုတ်မှန်ပါသလားအချက်အလက်အခြေခံပြီးမှားမှန်အတည်ပြုပေးထားတဲ့ VOA ရဲ့ Polygraph ပုံပြရုပ်သံမှာရှုစားနိုင်ကြပါတယ်ရှင်
ကရေဂျွေတတိယအီလွန်မတ်ဆာယူကရိန်းကသူတို့အဆိုဖက်စစ်တပ်တွေကိုထောက်ပံ့နေတယ်လို့ရုရှားအာဂါသာစူးစမ်းမှုအဖွဲ့ကမေလ၈ရက်နေ့မှာဆွဆွဲပါတယ်စစ်ပွဲကာလယူကရိန်းရဲ့ဆက်သွယ်ရေးစွမ်းရည်ကိုထောက်ကူပေးတဲ့အီလွန်မတ်ရဲ့ Starlink ဆက်သွယ်ရေးကွန်ရက်ကိုဒမီထရာရာဂိုဇင်ကအပြစ်တင်နေတာပါရာဂိုဇင်ကအီလွန်မတ်ဆာယူကရိန်းကဖက်စစ်တပ်ဖွဲ့ကိုစစ်ရေးဆက်သွယ်မှုပံ့ပိုးပြီးတော့ပါဝင်ပတ်သက်နေတယ်လို့ပြောပါတယ်ဒါမဟုတ်ပါဘူးရုရှားကယူကရိန်းရဲ့အင်တာနက်နဲ့ဖုန်းကွန်ရက်ကိုကျောင်းဝင်နှောက်ယှက်နေချိန်မှာ Mark ရဲ့ Starlink ကြောင့်ယူကရိန်းကစေယုံတွေကျောင်းတွေမိသက်ဌာနတွေဆက်လက်ပတ်နိုင်တာပါရုရှားကယူကရိန်းရဲ့ Fiber Optic Cable ဆက်သွယ်ရေးကို Crimea ဒေသကရုရှားဆက်သွယ်ရေးဝန်ဆောင်မှုကုမ္ပဏီစီလမ်းလွှဲပေးခဲ့တာပါဒါပေမဲ့ Starlink ကြောင့်စင်စာကြားဖြတ်မှုကိုယူကရိန်းရှောင်ရှားနိုင်ခဲ့ပါတယ် Starlink ကယူကရိန်းအသက်ကြီးဌာနတွေကိုကွန်ပျူတာတစ်တောင်ပို့ပေးခဲ့ပါတယ်Starlink ကယူကရိန်းစစ်သားတွေရုရှားတန်ကားတွေကို drone ရင်နဲ့ပစ်ခတ်နိုင်ရင်လုပ်ပေးခဲ့ပါတယ်။ Mariupol ဖော်မျိုး Azovstal တပ်မတိစစ်ရုံမှာပိတ်မိနေတဲ့စစ်သားတွေအရက်သားတွေနဲ့အဆက်အသွယ်ရဖို့လုပ်ပေးပါတယ်။ Starlink ရဲ့ရုရှားဆက်သွယ်ရေးကိရိယာတွေတုံးပြီးတော့ယူကရိန်းတပ်ဖွဲ့တွေလမ်းလွှဲနိုင်ခဲ့ပါတယ်။ February 24ရက်ကျူးကျော်စစ်ဆင်ယူကရိန်းဘဏ်တွေအစိုးရအင်တာနက်စာမျက်နှာတွေကိုရုရှားက online ကအကြီးကြီးတိုက်ခိုက်တာပါ။ရုရှားကစိုက်ဘာတိုက်ခိုက်မှုလုပ်တယ်ဆိုပြီးတော့အမေရိကန်နဲ့အနောက်နိုင်ငံတွေမေလ10ရက်နေ့မှာတရားဝင်ပြောပါတယ်။ယူကရိန်းကဖက်စစ်တွေကိုတိုက်နေတာပါဆိုတော့ရုရှားရဲ့ဝါဒဖြန့်ပြောဆိုမှုတွေဟာမဟုတ်မှန်ကြောင်းအကြေတဝင့်ပယ်ချနိုင်ခဲ့ပါတယ်။
ဒီလိုမှားမှန်မသိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website မြန်မာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ကြပါတယ်ရှင်။သောရရှင်များရှင်ခုတော့အပတ်စဉ်ခဏတွေကိုနားဆင်ကြရအောင်ပါ။အရင်ဆုံးတော့ပြည်တွင်းလူခွင့်ရေးအခြေအနေတွေကိုစူးစီးတင်ပြနေတဲ့အပတ်စဉ်ဒုအတန်အစီအစဉ်ကိုနားဆင်ပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဟီဝဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မကွေးတိုင်းအတွင်းကရွာတွေကိုစစ်တပ်ကဝန်စီရဲ့အချိန်မှာကလေးအမေတယောက်ကိုအာမပြူကျင်တပ်ပစ်ခဲ့တယ်လို့ဆွဆွဲခံထားရပါတယ်ပြိပခါတွေပြင်းထန်နေတဲ့အဲ့ဒီဒေသမှာဆိုရင်တကြီးရွယ်ဦးတွေအမျိုးသမီးတွေနဲ့ကလေးတွေဟာစစ်ပွဲရဲ့အကျိုးဆက်တွေကိုခံစားနေကြရပါတယ်။ဒီဆမကိုဒို့အတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ The Nation Voice ရဲ့အဖွဲ့သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်
။ဒါမှဖြစ်တဲ့အချိန်မှာအဲဒီသူကသူပြည်ညော့ရတယ်ပြန်တော့ရောမပြန်ကျတဲ့သဘောနေရနေတာ။ဟိုတိုက်ပွဲထပ်ဖြစ်လိုက်တော့သူတို့ကဒါအရက်ဒီရတာဘုံရမသားမီးဆိုဘာမှနားမလဲတော့တာ။ဆောင်ဖြစ်သွားတယ်ဆောင်ခံရတဲ့သဘောပါပဲ
မြန်မာနိုင်ငံအလဲပိုင်းမကွေးတိုင်းပေါ့မြုံနယ်ကတည်ဆုံးသူနဲ့နှီးဆက်တဲ့အမည်မဖော်လိုတဲ့အင်းငယ်တောင်ရွာသားတူကပြောပြတာပါသူတို့ရွာမှာစစ်သားတွေနဲ့ပြူစောထီတွေပေါင်းပြီးမတ်လအစောပိုင်းကမရင်းကျင်လူတက်ခဲ့တဲ့အကြောင်းကိုပြန်ပြောပြနေတာပါမတ်လ9ရက်နေ့ကအင်ဂျီ30လောက်ရှိတဲ့မကွေးတိုင်းပေါ့မြုံနယ်ရဲ့အင်းငယ်တောင်ခြေရွာတွေကိုစစ်သားနဲ့ပြူစောထီတွေဝင်လာပြီးရွာသားတွေကိုဝင်ဖမ်းခဲ့ပါတယ်စစ်သားတွေကဒေသခံကာကွယ်ရေးအဖွဲ့ PDF တွေရှိတဲ့နေရာကိုပြောဖို့ရွာသားတွေကိုချင်းချောက်ပြောဆိုခဲ့တယ်လို့အမည်မဖော်လိုတဲ့ဒေသခံတဦးကပြောပါတယ်အဲ့ဒီနေ့တိုက်ပွဲမှာတော်လိုင်းလူငယ်ရဲဘော်၄ယောက်အပါအဝင်ဒေသခံ၆ယောက်အသက်ခံခဲ့ရတယ်လို့မြန်မာနောင်းကဖော်ပြထားပါတယ် အသက်ခံရသူတွေကိုမီးရှို့ခံထားရတဲ့အိမ်တလုံးထဲမှာရွာသားတွေကရှာတွေ့ခဲ့တာပါ။အဲ့ဒီကရွာသား30လောက်ကိုလည်းစစ်သားတွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။တေဆုံးသူတွေထဲမှာအသက်40အရွယ်မတ်အေးဝင်းနဲ့အသက်3နှစ်အရွယ်သမီးဖြစ်သူတို့ဟာရှင်ဘက်မှာထိုးသွင်းဒဏ်ရာနဲ့အသက်ခံခဲ့ရပါတယ်။မိခင်ဖြစ်သူကိုအဓမ္မပြုကျင့်ပြီးတတ်ဖြတ်သွားပြီးနောက်ကလေးငယ်ကိုပါတတ်သွားတာဖြစ်တယ်လို့ရွာသားတွေကစွပ်စွဲပြောဆိုကြပါတယ်။ဆရာဝန်တူရဲ့ပြောပြချက်အရတေဆုံးသူဟာအဓမ္မပြုကျင့်ခံရပြီးမှတေဆုံးတာဖြစ်တယ်လို့မှတ်ချက်ပြုပြောကြားထားပါတယ
်။သူတို့ကအပြီးနာလေးတွေခုကောက်နေတဲ့အချိန်မှာဒီ sorry အင်အား30လောက်လို့ပြောတယ်။အဲ့ရဝင်လာပြီးတော့မိတဲ့လူမိသားစုတစ်စုရှိတာပေါ့မိသွားတာဖမ်းမိသွားတာပေါ့ဖမ်းမိသွားတော့ဒါအဲ့တော့မိရဲ့ကောင်မမိသားစုတွေရဲ့ကောင်မလေးကပြောရတော့အဲ့လိုပဲဒီထွက်ပြေးနေတဲ့လူတွေပုံနေတဲ့လူတွေရောသားတွေကိုပြန်ခေါ်ပေးရမယ်မခေါ်ပေးရင်ပြစ်တတ်မယ်ကိုမိကလေးတွေပြစ်တတ်မယ်ရောလည်းအဲ့လိုပဲမိနဲ့ရှုံမယ်လို့ပြောတော့ပြောပြီးကျွန်တော်တို့ပုံနေတဲ့နေရာတွေကိုလိုက်ခေါ်တာပေါ့အ
ဲ့ဒီလူနဲ့ရွာကန်အချို့ဟာဖမ်းမိသွားကြပြီးတော့မဲဝင်းတို့မိသားစုဟာကန်ဆိုးစွာနဲ့အသက်ခံရတဲ့အထဲပါသွားခဲ့တာဖြစ်ပါတယ်။သူမတို့သားမိတေဆုံးတဲ့နေမှာပဲသူမခင်မွန်းဖြစ်သူရဲ့မိဘနှစ်ပါးသူမဖြစ်သူနဲ့တမီးဖြစ်သူနောက်တယောက်လည်းအဖမ်းခံခဲ့ရတယ်လို့ဆိုပါတယ်။မဲဝင်းမှာသားသမီး၃ယောက်ရှိပြီးတဦးကသူမနဲ့အတူအသက်ခံရပြီးတဦးကအဖမ်းခံရပါတယ်။အဆိုပါအကြောင်းအရာတွေနဲ့ပတ်သက်ပြီးသူမအမျိုးသားကတော့အင်တာဗျူးဖြေဆိုဖို့ညှဉ်းဆန်ပါတယ်။စီပွားရေးချက်တဲ့ဒါကြောင့်အင်းငယ်တောင်ကျွော်ရွာမှာအရွယ်ကောင်းသူတော်တော်များများဟာထိုင်းနဲ့မလေးရှားမှာအလုတ်သွားလုတ်ကြပြီးနေအိမ်တွေကိုပတ်စံပြန်ပို့ပြီးကြံရှိသူတွေကပြန်ပို့တဲ့ပတ်စံနဲ့ရက်တည်ကြပါတယ်။ဒါကြောင့်အဲ့ဒီနေ့ကလည်းစစ်ကြောင်းဝင်လာချိန်မှာကျေးရွာအတွင်တက်ကြီးရွယ်အိုတွေနဲ့အမျိုးသမီးတွေကလေးငယ်တွေပဲရှိနေခဲ့ပါတယ်။မကွေးတိုင်းဟာမြန်မာနိုင်ငံရဲ့တိုင်းဒေသကြီးနဲ့ပြည်နယ်14ခုထဲမှာဒုတိယအကြီးဆုံးတိုင်းတစ်ခုဖြစ်ပြီးအောက်မြန်မာပြည်ရဲ့ပြည်မြို့မြောက်ပိုင်းကနေအိန္ဒိယနယ်စပ်တင်သားရွာနာအထိကျယ်ပါတယ်။မြေပြတ်နေရာကျယ်ဝန်းတာကြောင့်တောင်သူလယ်သမားတွေများပြားပြီးစပါးပဲနဲ့ပဲမျိုးစုံဆေးရွက်ကြီးထန်းကြက်သွန်နဲ့အာလူးအပါအဝင်တောင်ရာသီးနှံတွေကိုစိုက်ပျိုးပါတယ်။ဒါပေမဲ့စစ်အာဏာသိမ်းလိုက်တဲ့မိနစ်တုန်းကစပြီးအာနာသိန်းနာကိုလက်နက်ကင်တော်လန်ခဲ့တဲ့ဒေသတွေထဲကတခုဖြစ်လာခဲ့ပြီးစစ်တပ်နဲ့တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒါကြောင့်တိုင်းတွင်း26မြို့နယ်တွေက10မြို့နယ်ထဲမှနဲ့တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေလို့စစ်ဘေးရှောင်ရသူက5000ဝန်းကျင်ခန့်ရှိပါတယ်။ဆယ်စုနဲ့နဲ့ချီပြီးစစ်ကောင်စီအဖွဲ့ဝင်တွေကလူအခွင့်အရေးချိုးဖောက်တဲ့အပြုအမူတွေကိုပြစ်ပကဖြစ်ပွားရာတိုင်းရင်းသားဒေသတွေမှာမကြာခဏလှုပ်လေးရှိပါတယ်။ပြီးခဲ့တဲ့နှစ်ကစလို့အဲ့လိုရက်တွေဟာတိတိတတ်တာပုံများလာပြီးတော့တတိုင်းပြည်လုံးကျူးလွန်ခံလာရပါတယ်။အပြစ်မဲ့ပြည်သူတွေရဲ့ခေါင်းကိုတနက်နေ့ပြစ်တတ်တာ၊မီးရှို့တတ်တာ၊မတရားဖမ်းဆီးတာ၊နှိပ်စက်တာနဲ့လူသားတိုင်းလုတာကိုကျူးလွန်နေတဲ့စစ်တပ်နဲ့လုံခြုံရေးအဖွဲ့တွေရဲ့လုပ်ရဟာလူသားတွေရဲ့အသက်ကိုထင်းထင်းရှားရှားအလေးမထားရကြတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံကထုတ်ပြန်ထားပါတယ်။အခုတတ်ခံရတဲ့သတင်းဟာလူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန့်နှံ့ခဲ့ပေမဲ့အဆိုပါကိစ္စနဲ့ပတ်သက်ပြီးစစ်သားတယောက်မှအပြစ်ပေးခံရခြင်းမရှိသေးပါဘူးစစ်တပ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကိုဒီကိစ္စနဲ့ပတ်သက်ပြီးမေးမြန်းဖို့ဒုအတန်းကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီလိုအခြေအနေတွေကြောင့်အမျိုးသမီးတွေအဖို့နေရတာမလုံခြုံမှုတွေရှိတယ်လို့ဒေသခံတွေကဆိုပါတယ်ပေါ့မြုံနဲ့အတွင်းနေထိုင်တဲ့အသက်25နှစ်အရွယ်စစ်ဘေးရှောင်အမျိုးသမီးတဦးကလည်းအခုလိုဆိုပါတယ်
အခုနောက်ပိုင်းမှာကျတော့ရွာတွေကိုလိုက်ရကြမှာအဲ့လိုမျိုးဖြိုခွင်းတာတွေမီးရှို့တာတွေကျတော့ဒီညဘက်ပဲဖြစ်ဖြစ်နေဘက်ပဲဖြစ်ဖြစ်နားတယ်လို့အတန်ကြားလိုက်တာနဲ့အကုန်လုံးကရှောင်ပြေးကြရတာပဲသူတို့တွေကဘယ်ချိန်ဘယ်လိုဝင်ရောက်လာမယ်လို့လည်းကြိုးပြီးမှန်းလို့မရဘူးပြီးရင်အမျိုးသမီးတွေနဲ့ကလေးတွေဆိုတာတနိုင်ဝင်မယ်သူတို့ဒီစီးပါညာဖြိုးဝါအစားလို့တဲလို့ရတာအဲ့လိုမျိုးအချိန်တွေမှာရက်ရှည်ကြအောင်ရှောင်သိမ့်နေရမယ်ဆိုလို့ရှိရင်သူတို့အတွက်အဆင်မပြေလာအောင်
အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့စီးရင်တွေအရာလဲအာဏာသိမ်းပြီးနောက်အမျိုးသမီးတွေဟာစစ်သားတွေရဲ့ပြစ်မှတ်ဖြစ်လာပြီးအသက်ခံရတဲ့အမျိုးသမီးတရာကျော်ရှိတယ်လို့ဆိုပါတယ် NUG ကတော့ကလေး130လောက်ဟာအသက်ခံခဲ့ရတယ်လို့ဆိုပါတယ်ဒါအပြင်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စီးရင်တွေအရာအသက်6လအရွယ်ကနေအသက်18နှစ်အထိဖမ်းခံရတဲ့ကလေးငယ်155ဦးရှိနေပြီ အဲ့ဒီထဲက62ယောက်ပြန်လွတ်မြောက်ကနှစ်ယောက်ကိုစစ်ကောင်စီကတည်တံ့ချမှတ်ထားပါတယ်စစ်တပ်ဟာမတရားအာဏာသိမ်းခဲ့ပြီးချိန်ကစလို့အမျိုးသမီးအခွင့်အရေးတွေဆုံးရှုံးနေတယ်လို့မကွေးတိုင်းတွင်းကအမျိုးသမီးအရေးဆောင်ရွက်နေသူတို့ကပြောပါတယ်
ကျုံ့လူဖက်တီးကဘာပြောချင်လဲဆိုကျုံ့လူကလူသားချင်းမဆာနာဘူးဟိုမိဟိုဘယ်လိုပြောမလဲသူတို့တွေကဒီဥစ္စာတွေကဟိုတလိဆန်တာတာလောက်တောင်မှအသိဉာဏ်မရှိတဲ့အရာမျိုးတွေဖြစ်နေတယ်သူတို့ရဲ့အုပ်ချုပ်တဲ့သူတို့ကိုခိုင်းစေတဲ့ဒီသူတို့ကိုအုပ်ချုပ်နေတဲ့လူတွေကလည်းဒါတွေကိုမရှိနိုင်ဘူးလားလက်လူရှိနေတာလားဆိုတဲ့အရာမျိုးတွေဒါမျိုးတွေကရောသူတို့ရဲ့မိသားစုတွေမှာမဖြစ်နိုင်ဘူးလို့ပြောနိုင်သလားအဲ့ဒါမျိုးတွေကိုရက်တန်းကရက်စီခြင်းနဲ့
သူမတို့အဖွဲ့ဟာအာနာမသိန်းခင်ကမကွေးတိုင်းတွင်အမျိုးသမီးအခွင့်အရေးဆောင်ရွက်ပေးနေပေမဲ့အခုအချိန်မှာတော့လုံခြုံရေးအရာဆက်လက်လှုပ်ဆောင်နေတာမျိုးမရှိတော့ပါဘူးဒါကြောင့်ကဘာတဝမ်းမှာရှိတဲ့အဖွဲ့အစည်းတွေအနေနဲ့တက်နိုင်သမျှအားကိုသုံးပြီးအမျိုးသမီးတွေနဲ့ကလေးတွေကိုအကာအကွယ်ပေးဖို့သူမကတောင်းဆိုထားပါတယ်ပေါ့မြုံနယ်အင်းငယ်တောင်ဒေသခံအမျိုးသားကတော့တိုင်းပြည်မှာငြိမ်းချမ်းရေးမရမချင်းဘယ်အဖွဲ့အစည်းနဲ့ဘယ်လက်နက်ကိုင်နဲ့ပဲတိုက်ခိုက်နေတာဖြစ်ပါစေအမျိုးသမီးနဲ့ကလေးတွေအပါအဝင်အောက်ခြေလူဒန်းစားပြည်သူလူထုကတော့မြေစာပင်သာဖြစ်နေအောင်ပါပဲလို့ဆိုပါတယ
်ဒီစစ်ကောင်စီအနေနဲ့လည်းသူတို့လိုအပ်လို့လုပ်တယ်ဆိုရယ်အဲလို့ဒီဒေါ်လာကြီးဒီဒေါ်လာကြီးဖွဲ့နေတယ်လည်းဒေါ်လာကြီးလိုအပ်လို့လုပ်မယ်ဆိုရယ်လို့အဲ့ဒီဒေါ်လာကြီးစစ်ကောင်စီနဲ့ဒေါ်လာကြီးနဲ့ဖြစ်တဲ့ဒီကြားထဲမှာအပြစ်မဲ့ပြည်သူတွေကိုဘယ်လိုကာကွယ်အဲပေးနိုင်မလဲနောက်စစ်မြေပြင်ကဘယ်လိုနေရာမျိုးမှာဖြစ်တယ်လို့ဒီလိုရာရာသားတွေတဲ့ဒီနေတဲ့ပေါ့ဒီလိုနေတဲ့ကြားထဲမှာဒီတိုက်ပွဲတွေလှုပ်ထားတော့ဘယ်ဘက်မှကိုအရှင်းမပြေဘူးလို့ပဲကျွန်တော်တို့တုံ့တက်လို့ရတယ
်။စစ်ပေးဆောင်အမျိုးသမီးကလည်းအလားတူထင်မြင်ချက်တစ်ခုကိုပဲထပ်ပြီးမှတ်ချက်ပေးထားပါတယ
်။သူတို့လည်းပြောလို့မရတော့သူတို့ကလိမ့်ဆန်ထက်တောင်ဆိုไว้လိမ့်ဆန်ဆိုမှနည်းနည်းပါးပါးသိတဲ့အောင်မယ်သူတို့ထက်စားရင်ပေါ့သူတို့ကလည်းနိုင်တရားတရားကိုမရှိတော့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့လူလို့ကတော့ဒီတိုင်းလူလို့တွေးလို့မရတဲ့အတွက်လူမဆန်တဲ့အလုပ်တရားတော့လုပ်မှာပဲဒါကိုကစစ်စစ်ဘာလို့ပဲဖြစ်နေလဲအမျိုးသမီးတိုင်းလွတ်အောင်ပြေးဖို့ပဲပေါ့အလုံးကတော့အခွင့်အရေးဒန်းသူဆုံးရှုံးတာအများကြီးပဲ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုထည့်သွင်းအသုံးမပြုချပါဘူးတို့တဲ့ပတ်စဉ်အတန်းနှွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့တဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ8:00အတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ပြည်ဝင်တွေကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒီအသံအစီအစဉ်ကိုနားဆင်မိရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။အပတ်စဉ်ဒီအသံအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သောရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းင်းကနေမနေ့ကထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကို radio ကနေတက်ရိုက်နားဆင်နိုင်တယ်လို့ပဲကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအတန်လွှင့်ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။ဒါအပြင်ကျမတို့ရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 101ဒါမှမဟုတ်Tinecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook ဆာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်မတော်ရရှိများရှင် VOA American အသံရဲ့2022ခုနှစ်မေလ22ရက်တင်းငွေနေမနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ2440 50တိတုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့တပတ်အတွင်းမြန်မာသတင်းများစုစည်းချက်နဲ့ကမ္ဘာသတင်းများစုစည်းချက်တို့မှနားဆင်ချင်ရမယ့်အကြောင်းအရာတွေကတော့
မလေးနိုင်ငံဂျာယီဝင်ကြီးကဒီအကြမ်းဖက်အဖွဲ့ဖြစ်တဲ့ NUG ကိုယ်တော်နဲ့တွေ့ဆုံခြင်းကအကြမ်းဖက်ဒီဟိုအာဘီယာရောက်ပါတယ်အာဘီယာရောက်တဲ့အပြင်ဒါမြန်မာနိုင်ငံအစိုးရရဲ့ကြိုးပမ်းချက်ဒီကိုအဟံသာဖြစ်စေပြီးတော့နိုင်ငံတကာအကြမ်းဖက်မှုတိုက်ခိုက်ရေးသဘောတူညီချက်တွေကိုချိုးဖောက်တာရောက်ပါတယ
်တပတ်အတွင်းမြန်မာသတင်းများစုစည်းတင်ပြချက်မှာနားဆင်ချရဖို့ရှိပါတယ်အခုရင်းဆုံးတော့ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအရှိတောင်အရှာနိုင်ငံတွေကလူငယ်တွေဟာဆီယနာရှင်အဖွဲ့ကိုဖိအားပေးဖို့သူတို့ရဲ့သက်ဆိုင်ရာအစိုးရတွေကိုပြက်ပြက်သားသားတောင်းဆိုတာဆက်လုပ်သွားနိုင်တယ်လို့အမေရိကန်အာဆီယံပြောရေးဆိုခွင့်ရှိသူနဲ့တွေ့ဆုံမိမြန်ကမ်းမှာအမေရိကန်သံအမတ်ကြီးကပြောဆိုသွားပါတယ်။ဒါကိုလက်တွေ့အကောင့်ထဲဖော်မယ်ဆိုရင်မြန်မာရေးဆိုင်ရာအရှိတောင်အရှာလူငယ်များကိုယ့်ရဲ့တရားလိုအပ်မှာဖြစ်တယ်။ဒီကိုယ့်ရဲ့ကိုထူထောင်ဖို့စင်ခေါ်ချက်တွေဘာတွေရှိသလဲ။ဒီသတင်းပတ်ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာ2021ခုနှစ်ဆီယနာရှင်ဆန့်ကျင်ရေးလူငယ်ကောင်းဆောင်ဒေါက်တာတေဇာဆန်းနဲ့ဦးတင်မောင်တန်မေးမြန်းတင်ပြထားပါတယ်ရှင
်ဒီမိုကရေစီနဲ့လူခွင့်ရေးတိုက်ပွဲဝင်ကြတဲ့အခါမှာမတူပွဲပြတဲ့လုပ်ပုံကိုင်ဖို့အမျိုးမျိုးနဲ့လုပ်ကိုင်ကြရပါတယ်ဒီလိုလုပ်ကိုင်ကြရမှာစော်စီယုံတာလော်ဘီလို့ခေါ်တဲ့အာဏာရပုဂ္ဂိုလ်တွေကိုချင့်ကပ်ပြောဆိုရတာဒီပြီးရင်နိုင်ငံပေါ်မှာစီတန်းလက်လေဆန္ဒထုတ်ဖော်တာဒီအဆရှိတဲ့လုပ်ပုံကိုအမျိုးမျိုးကိုလုပ်ကြရပါတယ်ဒါပြင်အစိုးရအဖွဲ့ကနေနောက်အစိုးရအဖွဲ့ဖွဲ့ကိုဖိအားပေးနိုင်ဖို့အတွက်အခြားသောနိုင်ငံတွေမှာစိုးစောကပြောခဲ့တဲ့စော်စီယုံတာတွေလော်ဘီလုပ်တာတွေစီတန်းလက်လေဆန္ဒပြတာတွေကိုလည်းလောက်ကြိုင်လာအောင်ကွန်ရက်တွေဖွဲ့ပြီးအဖွဲ့အစည်းချင်းချိတ်ဆက်ရတာတွေလည်းရှိပါတယ်ဒီပတ်ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ္တကမ္ဘာအစီအစဉ်မှာနိုင်ငံတကာလူငယ်ကွန်ရက်တွေနဲ့ဘယ်လိုလောက်ကြိုင်လက်ကြမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးကြပါမှာဒီပတ်ကျွန်တော်ဖိတ်ခေါ်ထားခဲ့သူကတော့2021ခုနှစ်အာနာရှင်စနစ်စန့်ကျင်ရေးတိုက်ပွဲမှာပထမဦးဆုံးမန္တလေးမှာစတင်ထွက်လာခဲ့တဲ့လူငယ်အုပ်စုတဲကလူငယ်ခေါင်းဆောင်တယောက်ဖြစ်တဲ့ဒေါက်တာဒေဇာဆန်းဖြစ်ပါတယ်။မင်္ဂလာပါကိုဒေဇာကြီး
။ဟုတ်မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့။ဆိုတော့အရှိတောင်အာရှလူငယ်ကွန်ရက်တစ်ခုထူထောင်ဖို့ဒါကလည်းအမေရိကန်တာဝန်ကြီးက US ASEAN ပြောရေးဆိုခွင့်ရှိတဲ့သူနဲ့တွေ့ဆုံမိန့်မတဲ့အခါမှာသူကပြောတော့
So, to the extent that others in Southeast Asia of that generation more broadly,
you build on that. She don't ask anything, and we got to run it. That do you do? You said we have to be changed. Can you name? My people, a truth of you know that do you do? Change in it. I'll be talking about it. Send us in for a PR paper to do it. That's a sure. We could get that out also. So, look on it. So, look on it. No, I did not much. And also, same with Asia, Kauna, Liga.ဒါလက်ရှိအခြေအနေကနေမြန်မြန်ဆက်ဆက်အဖြစ်ထူထွက်လာဖို့အထောက်အကူပြုနိုင်ပါတယ်လို့သူကပြောသွားတယ်။ကိုဒေစာဘလိုများမြင်ပါလဲခင်ဗျာ
။ဟုတ်ကဲ့ပါဆရာ။အဲ့တော့ပဲကျွန်တော်တို့ပြောရမယ်ဆိုရင်လူငယ်လူရွယ်ပေါ့နော်။ကျွန်တော်တို့အခုခေါ်တဲ့ Gen Z လို့ပဲခေါ်ဖို့ပေါ့။လူငယ်လူရွယ်တုဆိုတော့ဒါမှန်ပါတယ်ခင်ဗျာ။ဒီခေတ်ဆက်ဆက်မှာမတရားမှုအတ္တမမှုတွေကိုတွန်းလှန်တိုက်ပွဲဝင်တဲ့အခါမှာအတက်ကြွဆုံးနဲ့ရှေ့တန်းအကြဆုံးကနေဒါတွန်းလှန်တိုက်ပွဲဝင်ကြတယ်။အဲ့ကျွန်တော်တို့မြန်မာနိုင်ငံမှာမဟုတ်ဘူး။ကျွန်တော်တို့အရှိတောင်အာရှနိုင်ငံမှာမဟုတ်ဘူးကျွန်တော်တို့တကဘာလုံးတလို့ပါပဲအတိအတွက်တော့ဒီတော်လန်ရီးတွေရဲ့ကြော်ယူနဲ့တော်လန်ရီးတွေရဲ့ဇုံကန်အားဒီဒါလူငယ်လူရွယ်တို့ဆိုကျွန်တော်တို့ဒါယူဆလို့မှတ်ယူလို့ရပါတယ်အဲ့တော့ဒီတနိုင်ငံထဲမှာရှိတဲ့လူငယ်လူရွယ်ရေမကပဲပေါ့နော်ဒီလိုမျိုးကျွန်တော်တို့လူထုတော်လန်ရီးတွေကိုဆင်နွှဲနေတဲ့ပေါ့နော်အတ္တမမှုတွေကိုတွန်းလှန်နေတဲ့နိုင်ငံတွေပေါင်းစုံကဆိုပြီးကျွန်တော်တို့အာရှဆိုအာရှအလေးရောက်အရှိတောင်အာရှဆိုအရှိတောင်အာရှအလေးရောက်လူငယ်အချင်းချင်းကြားထဲမှာအခြေဆက်တွေမိမယ်ဒါကွန်ရက်တွေဟဲ့လားသက်သွယ်မိမယ်ဆိုရင်ကျွန်တော်တို့အားကပူပြီးတော့ဒါကျွန်တော်တို့အထီရောက်တဲ့ ပို့ပြီးတော့ကျွန်တော်တို့ပေါ့နော်အဲဒီအန်ကျက်နေတဲ့ကျွန်တော်တို့ဒါအာလှုပ်ရှားမှုတွေပေါ့နော်တော်လန်ရေးတွေပေါ့နော်ကျွန်တော်တို့ဒါဖြစ်နိုင်တဲ့ပုံစံတွေလို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဗမာကြီးကတော့အရှိတော်အာရှနိုင်ငံတွေမှာနော်လူငယ်တွေနဲ့ချိတ်ဆက်ဖို့သူကပြောသွားတာပေါ့လေဒါပေမဲ့ဘဝအခြေအနေရလက်တွေ့အခြေအနေရမြန်မာလူငယ်တွေအဖို့ကပြည်တွင်းမှာဆိုလို့ရှိရင်လွတ်လပ်ခွင့်တွေပါပါမရှိဘူးဆိုတဲ့အနေအထားမှာရောက်တော့ပြည်ပကိုကျွန်တော်တို့ထွက်ခွာလာရတယ်လူငယ်တွေကလည်းရှောင်းတိန်နေလူငယ်ကောင်းဆောင်နေကိုတေစာပါဝင်ပေါ့နော်ကျွန်တော်တို့စိတ်ချလုံးုံတဲ့နေရာတွေမှာဒါနေထိုင်နေရတယ်အဲ့ဒီလိုအခြေအနေမျိုးတွေမှာတာမကြီးပြောသလိုကိုရက်တစ်ခုထူထောင်နိုင်မှုဆိုရင်စိန်ခေါ်ချက်တွေကဘာတွေဖြစ်မှာလဲ
ဟုတ်ပါတယ်ဆရာအဲ့တော့ပြောရရင်တော့ဒီအတူညီတဲ့နိုင်ငံလေးကြားထဲမှာပေါ့နော်လူငယ်တခုနဲ့တခုတည်းချိတ်ဆက်နိုင်ဖို့ဆိုတာကကျွန်တော်တို့ဟိုလုံနိုင်အင်မတန်ကောင်းပေမဲ့လက်ရှိအနေအထားမှာအင်မတန်မှဟိုအခက်အခဲတွေရှိပါတယ်သူတပည့်ကျွန်တော်တို့မြန်မာနိုင်ငံတို့နေထိုင်ပြမဆိုရင်ကျွန်တော်တို့ခုချိန်မှာအားလုံးကမလုံခြုံတဲ့နော်ကျွန်တော်တို့နေစဉ်နေရေးထိုင်ရေးတောင်မှမလုံခြုံတဲ့စိတ်မချမှုတွေကြုံတွေ့နေရတယ်တစ်ဖက်ကလည်းကျွန်တော်တို့ဟလာအင်တာနက်ဒီပုံရိပ်စာမျက်နှာတွေကိုသုံးမယ်ဆိုရင်တော့ကျွန်တော်တို့ဆိုရင်အင်တာနက်ဖြတ်တောက်ခံထားရတဲ့နေရာတွေအင်တာနက်မရရှိတဲ့နေရာတွေရတဲ့အများကြီးတွေပေါ့ကျွန်တော်တို့မြန်မာနိုင်ငံမှာဆိုစကိုင်းတက်လို့နေရာမျိုးအင်တာနက်ဖြတ်ခံထားတာကြာလာပြီပေါ့နော်အဲဒါပဲတခြားသောဒေသတွေမှာလည်းကွက်ကြားကွက်ကြားပေါ့နော်အင်တာနက်လိုင်းတွေဖြတ်တောက်ခံထားနောက်တစ်ခုဆိုရင်ကျွန်တော်တို့ကနေ့စဉ်လူမှုစီးပွားဘဝကဒါကျက်တဲလာတဲ့ကောင်မှာဒီပေါ့နော်အင်တာနက်ဒေတာပေါ့ဒီအင်တာနက်ဘေးကစတော့ကျွန်တော်တို့တော်တော်သေးခက်ခဲလာတဲ့နေရာတွေရှိတယ်ခင်ဗျာပေါ့နော်အဲ့တော့ချိတ်ဆက်ဖို့ဆိုတာကခက်ခဲကအင်တာနက်ကိုသုံးရမယ်ဆိုရင်တော့အင်တာနက်ရရှိမှုနောက်အင်တာနက် data ဒါတွေကလည်းကျွန်တော်အင်မတန်ခက်ခဲရှိပါတယ်နောက်တစ်ခုကဟိုတကယ်ဟိုပေါ့နော်တော်လန်ကြီးမှာကြာရကြတာနဲ့ပေါဝင်နေတဲ့လူငယ်တွေတော်တော်များများကပေါ့နော်ဘယ်လိုပုံမလဲနော်အများရန်ဟိုပြေးသွားလှုပ်ရှားနေရတဲ့အခါမျိုးမှာဒီချိတ်ဆက်ဖို့ဆိုတာကိုအလုပ်တစ်ခုသပွဲပေါ့နော်ဟို silent method ဆောင်ရွက်နိုင်ဖို့ကလည်းကျွန်တော်ဒီနေ့တော်တော်လေးတော့ခက်ခဲလက်တွေ့မှာတော်တော်ခက်ခဲလေရှိတယ်လို့ကျွန်တော်ယူဆပါတယ်နောက်တစ်ခုကတော့ကျွန်တော်ထင်တယ်ဒီမတူညီတဲ့နိုင်ငံတွေကြားထဲမှာချိတ်ဆက်ရမယ်ဆိုတော့ဒီပေါ့နော်ဘာသာစကားတို့ပေါ့နော်ဒီအဟံအတားတွေလည်းရှိကောင်းရှိနိုင်တယ်နော်တစ်ဖက်ဟိုတစ်ဖက်ပြန်လည်းနားလည်ဖို့ပေါ့နော်ဆိုတာကျွန်တော်တို့ဒီဘာသာစကားကူးလူဆက်ဆံမှုတွေမှာလည်းကျွန်တော်တို့ခက်ခဲတွေအကျက်တဲတွေရှိနိုင်တယ်ပေါ့ကျွန်တော်တို့မြန်မာနိုင်ငံအတွက်လက်ရှိနေတာပြောမယ်ဆိုကျွန်တော်တို့ဆိုရင်လူငယ်တွေအများစုကဆရာရဲတောထဲတောင်ထဲမှာတောက်နေကြတယ်ပေါ့နော်အင်တာနက်မပြောနဲ့ဖုန်းလိုင်းတောင်မှရဖို့ဆိုတော့တော်တော်လေးအားကြီးခက်တယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ဟိုလူတိုင်းမှာအခက်ခဲတွေရှိနေကြတယ်တခြားသောတော်ဟိုနေ့တွေနေ့စဉ်ပေါ့လုပ်နေရတဲ့သူတွေရှိတဲ့ကာမှာဒီလိုမျိုးချိတ်ဆက်ကွန်ရက်ဆက်သွယ်ဖို့တခြားနိုင်ငံကရဲဘော်တွေနဲ့ဆက်သွယ်ဖို့ဆိုတာကိုဒါပေါ့နော်ကျွန်တော်တို့ဟိုအလုပ်တစ်ခုတော့ပွဲလုပ်နိုင်ဖို့ကတော်တော်လေးအခက်အခဲအတားအဆီးကြီးကျွန်တော်တို့ရှိတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ဆရာ
ဟုတ်ကဲ့ဒါပေမဲ့အစ်တော်အရှောက်နိုင်ငံတွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်စင်ကာပူရှိမယ်မလေးရှားရှိမယ်ထိုင်းရှိမယ်နော်ဒါဒီနိုင်ငံတွေမှာဆိုလို့ရှိရင်မြန်မာပြည်သွားပြီးအလုပ်လုပ်နေကြတဲ့လူငယ်တွေအများကြီးရှိအင်ဒိုနီးရှားเนาะမှကမ်ဘောဒီးယားမှာလည်းတချို့ရှိတယ်ဒါကျွန်တော်တို့နိုင်ရှင်မှုရပြောလို့ရှိရင်တော့လူရည်အားဖြင့်နည်းတယ်ပေါ့เนาะအဲ့ဒီလူငယ်တွေကိုဗုဒ္ဓဇာအနေနဲ့ဘာများပြောချင်တယ်လဲ
ဟုတ်ကဲ့ဟိုနိုင်ငံကျွန်တော်အရှေ့တော်အခြားနိုင်ငံတို့ရောက်နေတဲ့မြန်မာလူငယ်တွေကိုပေါ့ဆရာဆရာရဲ့အဲ့ဒီလူငယ်တွေကတော့ကျွန်တော်တို့ပြောရမယ်ဆိုရင်တော့တကယ်တော့လက်ရှိကျွန်တော်တို့မြန်မာတော်လှန်ရေးအတွက်ဆိုရင်လည်းအင်မတန်ထိရောက်တော့ပါဝင်နေတယ်ဆိုကျွန်တော်ပြောလို့ပါဆိုရင်လည်းကျွန်တော်တို့ဒီဟာလာဒီမြန်မာနိုင်ငံရဲ့ခုခံတွန်းလှန်စစ်အတွက်ပဲကူညီမလားစစ်ဘေးသင့်စစ်ဘေးရှောင်ပြည်သူတို့အတွက်ပဲကူညီပေးခြင်းလားတို့ဒီမဟုတ်ကျွန်တော်တို့ဒီစီရီယန်သူသေးကောင်းတွေအတွက်ပဲကူညီပေးနိုင်မလားပေါ့နော်သာသဖြင့်နိုင်ငံတကာရောက်ရဲဘော်တွေလုပ်ပြနေတာဒီအများကြီးရှိပါတယ်နောက်အခုကျွန်တော်တို့ပြောနေတဲ့ချိတ်ဆက်ပေါ့နော်ဆက်သွေးနိုင်ငံတကာမှာဆိုကျွန်တော်တို့ဒီတက်ကြွလှုပ်ရှားတဲ့လူငယ်ဖွဲ့စည်းတွေကျွန်တော်ထင်တယ်ဒီအများကြီးရှိပါဘူးလူငယ်တွေပေါ့နော်အဲ့ဒီအဲ့လိုမျိုးဖွဲ့စည်းတွေနဲ့တော်တော်တွေနဲ့ဟဲ့လားတရိန်မီဒီယာတွေနဲ့အစိုးရဖွဲ့စည်းတွေနဲ့အရက်ဖက်အဖွဲ့စည်းတွေနဲ့ကျွန်တော်တို့ပြည်တွင်းကကျွန်တော်တို့လိုမျိုးဒီတက်ကြွလှုပ်ရှားတဲ့လူတွေပုံကိုယ်တွေအဖွဲ့စည်းတွေတော့ချိတ်ဆက်တဲ့ဂျားကန်ဂျားကန်ပေါ်တော့ကြဒါတဖွဲ့ပေါ့ဗျာဒါတို့ကျွန်တော်ထင်တယ်နိုင်ငံတကာရောက်ကျွန်တော်တို့လူငယ်တွေမြန်မာပြည်ပွားတွေကျွန်တော်တို့တောင်းပြပေးနိုင်တာတွေရှိပါတယ်အခုလည်းပဲသူတောင်းပြပေးတာတွေရှိပါတယ်ကျွန်တော်တို့ဆိုရင်ပေါ့နော်ဒီလိုနိုင်ငံတကာရောက်ရဲဘော်တွေကချိတ်ဆက်ပေးပြီးတော့ပေါ့နော်ကျွန်တော်တို့ဒီချိတ်ဆက်ရတဲ့ဟာတွေရှိတယ်သို့တော့ဒါကိုကျွန်တော်ထင်တယ်စနစ်တကျပေါ့နော်အလုပ်တစ်ခုတပွဲလုပ်နေတာတော့ခုနကဆရာပြောသူကနိုင်ငံတကာရောက်ကျွန်တော်တို့မြန်မာလူငယ်တွေကပူပြီးတော့အလေးထားပြီးတော့ဆောင်ရွက်နိုင်ကြလိမ့်မယ်လို့ကျွန်တော်ယူဆတယ်အဲ့ဒီဘက်လည်းအားလည်းအားကိုးတယ်ပေါ့နော်အခုလက်ရှိလုပ်နေတဲ့အလုပ်တွေပြင်အဲ့ဒါမျိုးပေါ့နော်ဓာတ်ရဲကလည်းဓာတ်တပွဲပို့ပြီးတော့ပေါ့နော်ကျွန်တော်ချိတ်ဆက်ချင်းလုပ်ငန်းတွေကိုဆောင်ရွက်နိုင်ကြမယ်ဆိုရင်လည်းကျွန်တော်ထင်တယ်အရွေးတစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ပါတယ်ဒီသမကြီးပြောသွားသလိုပေါ့နော်နော်တဆိုင်ရာနိုင်ငံတွေမှာရှိတဲ့အစိုးရတွေကိုကျွန်တော်တို့ဖိအားပေးဖို့တော့တောင်းဆိုဖို့ ဆိုတော့ဒါကိုအလုံးသဘောရပြန်ပြီးပြောင်းကြမယ်ဆိုရင်ဒါကိုဒေသလည်းကျွန်တော်တို့အရင်တုန်းကအဖွဲ့အစည်းအနေနဲ့လှုပ်လာတယ် advocacy လို့ပြောတဲ့စော်စည်းရုံးတဲ့လုပ်ငန်းတွေကျွန်တော်လုပ်ဖို့လိုလာတယ်သက်ဆိုင်ရာအစိုးရတွေကို lobby လုပ်ဖို့လိုလာတာတွေရှိလာတယ်နော်လိုအပ်လို့ရှိရင်လမ်းတွေပေါ်မှာကျွန်တော်တို့ဆန္ဒထုတ်ဖော်ပြီးတော့ဖိအားပေးတာမျိုးတွေလုပ်ဖို့လည်းလိုလာတယ်အဲ့ဒီလိုလုပ်ငန်းတွေကိုလုပ်ဖို့အတွက်အမေရိကန်သားမကြီးကိုပေါ့ကိုဒေသဘာများပြောချင်ပါ့။ဘလို့အခုညီမျိုးကိုကိုဒေသလိုရမယ်လို့ထင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်တို့ပြည်သူကတော့ကျွန်တော်တို့ဘလောက်ထက်အခက်အခဲတွေရှိပါသေးအကျက်အတဲတွေရှိပါသေးလုံးဝနောက်တွန်းနောက်ဆုတ်သွားမှာမဟုတ်ဘူး။ကျွန်တော်တို့ဒေါ်လန်ကြီးကိုရှေ့ဆက်ပြီးတော့သွားကြမှာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့55တန်းသောပြည်သူတွေရဲ့စန္ဒာနဲ့အညီစန္ဒာကိုအသေးထားသောအဖြစ်ကျွန်တော်တို့မြန်မာပြည်သူတွေကိုနှုတ်နဲ့လေနဲ့မဟုတ်ဘဲတိတိမိမိနော်ကျွန်တော်တို့ကုညီကြဖို့ဒါနော်ကျွန်တော်တို့ဒါဆောင်းမကြဖို့ကျွန်တော်ဒီနေရာကနေဒါနော်အလေးနဲ့ကျွန်တော်အင်ပြလို့ရတယ်အဲ့တော့ကျွန်တော်တို့ကတော့လုံးဝစိတ်မလျှော့ဘူးဇွဲမလျှော့ဘူးစိတ်ဆက်ပြီးတော်လန်ခီးကိုအတူချစ်တတ်ကြမှာဖြစ်တယ်လို့ကျွန်တော်ဒီနေရာကနေမြမပြည်သူတွေရဲ့ကိုစားပြောလို့ပါတယ
်အမျိုးသားညီညွတ်ရေးအစိုးရမှာလေအမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးဌာနဆိုပြီးတော့လည်းရှိကျော်နော်အခုနိုင်ငံတကာလူငယ်ခွင့်ရဲ့ဖွဲ့ဖို့လို့ဒီလုံကလည်းလိုအပ်တဲ့လုပ်ငန်းတစ်ခုဖြစ်တယ်တို့နော်ကိုဒေစာကလည်းယူဆတယ်ဆိုလို့ရှိရင်နော်အမျိုးသားညီညွတ်ရေးအစိုးရကိုကိုဒေစာဘယ်လိုများအကြံဉာဏ်ပေးချင
်။ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဒီကြာကာလအမျိုးသားညီညွတ်ရေးအစိုးရကတော့ကျွန်တော်တို့မြန်မာပြည်သူတွေရဲ့လုံးဝကိုအမှန်ကန်ကိုစားပြုပြီးတော့ကျွန်တော်ပြည်သူရဲ့ကျွန်တော်တို့ဒါအစိုးရလို့လည်းပြောလို့ရပါတယ်ဒီနေ့ပြောရင်ပြည်သူတော်လှန်ရေးရဲ့ပေါ့နော်တပ်ဦးရှေ့ပေါင်းတပ်ဦးအင်အားစုတွေကျွန်တော်တို့ပြောလို့ရပါတယ်။အဲ့တော့ကျွန်တော်တို့ဒီအန်ယူဂျီရဲ့ဝန်ကြီးဌာနတစ်ခုကနေဦးဆောင်ပြီးတော့ဒါဒီနိုင်ငံတကာပေါ့နော်ရှေ့တောင်အရှာလူငယ်တွေကြားထဲမှာပေါ့နော်ကျွန်တော်တို့ဒီကိုယ်ရဲ့တပ်ဖွဲ့ချိတ်ဆက်ရေးကိုယ်ရဲ့ဒီပေါ်ပေါက်လာရေးအတွက်ပေါ့နော်တနင်္လာလို့တနင်္လာလောက်ပါဝင်ဦးဆောင်ဆောင်ရွက်မယ်ဆိုရင်ကျွန်တော်ထင်တယ်ခရီးကပို့ပြီးတော့ပြင်မှာပေါ့ဆရာရဲ့ဒီကျွန်တော်တို့လူငယ်တွေကြားထဲမှာအပြန်အလှန်ချိတ်ဆက်ရရှိဖို့ပေါ့နော်အဲ့တော့ကျွန်တော်ထင်တယ်ဒီအန်ယူဂျီရဲ့ဒီဝန်ကြီးဌာနကလည်းပေါ့နော်ဒါနဲ့ပတ်သက်ပြီးတော့အမျိုးသမီးကြီးရပဲဖြစ်ဖြစ်ဒီလူငယ်ကြီးရပဲဖြစ်ဖြစ်သူတို့ဟိုဆောင်ရွက်နေမယ်လို့ကျွန်တော်ယူဆတယ်ပေါ့နော်သို့တော်လည်းပဲကျွန်တော်ထင်တယ်ဒါဒီအရေးအင်ပတန်ကြီးတာဖြစ်တဲ့အတွက်ပို့ပြီးတော့ဟိုသူပူစားပေးအလုပ်တစ်ခုဖြစ်ပေါ့နော်ကျွန်တော်ထင်တယ်ဆောင်ရွက်ဖို့တော့လုံးမဲ့ထင်တယ်ဆရာဘာဖြစ်လို့လဲဆိုကျွန်တော်တို့ဒီပေါ့နော်ပြည်သူတွေကချင်းချင်းနဲ့ဒီနိုင်ငံတကာရောက်ကျွန်တော်တို့လူငယ်တွေကလည်းဆောင်ရွက်မယ်ကျွန်တော်တို့ဒီအစိုးရကလည်းဦးဆောင်ပြီးတော့ပေါ့နော်ဆောင်ရွက်မယ်ဆိုရင်တော့ပြည်ကြီးကပို့ပြီးတော့အလုပ်ကဟိုအလုပ်ကိုတွင်မယ်လို့ကျွန်တော်ယူဆတယ်လေဘာဖြစ်လို့လဲဆိုကျွန်တော်တို့ခုနပြောခဲ့လို့ပဲဒီတော်လန်ကြီးကသူတို့ဖြင့်တော်လန်ကြီးရဲ့ကြိုးရွားတဲ့လူငယ်တွေတို့ပြောလို့ရတယ်လို့တော်လန်ကြီးမှာလည်းလူငယ်တွေရတဲ့အသက်ကြွဆုံးတာပါဝင်နေကြတာလေဒါကြောင့်ဒီလူငယ်တွေဒါတနိုင်ငံနဲ့တနိုင်ငံကြားလူငယ်ချင်းချင်းကြားထဲမှာချိတ်ဆက်မိသွားပြီဆိုကျွန်တော်ထင်တော်လန်ကြီးရဲ့ဟန်ချက်ဟိုတော်လန်ကြီးအရှိအဟုန်ဟာအများကြီးကျွန်တော်တို့ဒါပြောင်းလဲသွားနိုင်တဲ့အလားအလာတွေကျွန်တော်တို့ရှိတယ်ဒါကြောင့်မို့ကျွန်တော်ဒီလူငယ်နဲ့ဆိုင်တဲ့ပေါ့နော်ဝန်ကြီးဌာနအနေနဲ့ဒီအလုပ်ကိုနော်အလေးထားအထူးအကြီးကြီးအလုပ်တစ်ခုပဲဆောင်ရွက်နိုင်ဘူးလေဆိုရင်တော့အင်မတန်ကောင်းမယ်လို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ကိုရီစာရေးအများကြီးကျေးဇူးတင်ပါတယ်န
ော်။ဟုတ်ကဲ့ပါဆရာကျေးဇူးတင်ပါတယ်ကျွန်တော်လည
်းသက်ဆိုင်ရာအမေရိကန်သားမှကြီးနဲ့တကွာမြို့သားညီညွတ်ရေးဆိုတာကတရှိလူတွေရဲ့ပါဝင်နော်ကိုရီစာရဲ့နော်သဘောထားအမြင်တွေကိုလည်းကျွန်တော်စဉ်းစားကြလိမ့်မယ်လို့ကျွန်တော်ကြောက်တင်ပါတယ်နော်။အခုဆွေးနွေးပေါ်ခဲ့တဲ့သူကတော့စေနာရှင်စနစ်စန့်ကျင်ရေးတိုက်ကြွလှုပ်ရှားသူဒေါက်တာတေဇာဆန်းဖြစ်ပါတယ်။ကျွန်တော်တော်သားမှာ
တရရှိများရှင်အခုကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမောင်တို့စူးစီးတင်ပြပေးမှာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကိုလာရောက်သွားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာထိတ်တန့် Republican အချက်လွှတ်တော်အမတ် Mitch McConnell အပါအဝင်ပါတီချင်းတစ်ခုကလွှတ်တော်အမတ်တချို့နဲ့တွေ့ဆုံပြီးတော့စစ်ကောင်စီအပေါ်အရေးယူတန်ခါမှုတွေတိုးမြင့်ဖို့ဆွေးနွေးခဲ့ပါတယ်။အာဏာရဒီမိုကရက်တစ်ပါတီကအချက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Jeff Merkley at Macaron လည်းမေလ19ရက်နေ့တနင်္လာနေ့မှာတွေ့ဆုံပြီးမြန်မာနိုင်ငံရင်ဆိုင်နေရတဲ့စင်ကာပူတွေမြန်မာရင်နှန်းတဲ့သဘာဝတန်ငွေလုပ်ငန်းအပေါ်အမေရိကန်ကပိတ်ဆို့တန်ခါဖို့ဆွေးနွေးခဲ့တဲ့အကြောင်းဒေါ်စင်မအောင်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ဟာအထက်လွှတ်တော် Republican ကောင်ဆောင် Mitch McConnell နဲ့လည်းမတ်လ19ရက်နေ့မှာတွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံမှာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှရောက်ရှိချိန်အတွင်းဝါရှင်တန်မြို့တော်အတဝိုက်ကမြန်မာအတိုင်းဝိုင်းနဲ့လဲဒေါ်စင်မအောင်တွေ့ဆုံခဲ့ပါတယ်
။မလေးရှားနိုင်ငံသားရေးဝန်ကြီးစိုင်းဖူဒင်အဗ်ဒူလာနဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်တို့တွေ့ဆုံခဲ့တာကိုမြန်မာစစ်ကောင်စီနိုင်ငံသားရေးဌာနကကန့်ကွက်လိုက်ပါတယ်။မ မြန်မာနိုင်ငံမှာရှိတဲ့မလေးရှားတန်ရုံအကြီးအကဲကိုခေါ်ယူတွေ့ဆုံပြီးကန့်ကွက်ခဲ့တာဖြစ်တယ်လို့မြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကမေလ19ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။မလေးနိုင်ငံဂျာယီဝန်ကြီးကဒီအကြမ်းဖက်ဖွဲ့ဖြစ်တဲ့ NUG ကိုလည်းနဲ့တွေ့ဆုံခြင်းကအကြမ်းဖက်ဒီကိုအာဘီယာရောက်ပါတယ်။အာဘီယာရောက်တဲ့အပြင်ဒါမြန်မာနိုင်ငံအစိုးရရဲ့ကြိုးပမ်းချက်ဒီကိုအဟံသာဖြစ်စေပြီးတော့နိုင်ငံတကာအကြမ်းဖက်မှုတိုက်ခိုက်ရေးသဘောတူညီချက်တွေကိုချိုးဖောက်တာရောက်ပါတယ်။
ပြီးခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီဘက်ကကိုစားပြုတက်ရောက်ခွင့်မရတဲ့အချိန်မှာပဲမလေးရှားနိုင်ငံသားဝန်ကြီးက NUG နိုင်ငံသားဝန်ကြီးကိုမေလ14ရက်နေ့ကအစည်းအဝေးပြင်ပမ်းမှာလက်ခံတွေ့ဆုံခဲ့တာပါမြန်မာနိုင်ငံသားကာလာမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးချယ်တင်မြှောက်ခံထားရတဲ့အစိုးရအဖွဲ့အဖြစ်ထိတွေ့ဆက်ဆံမှုအရေးကြီးတဲ့အကြောင်းမလေးရှားနိုင်ငံသားဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကပြောထားပါဗျ။တချိန်တည်းမှာပဲနိုင်ငံတချို့ကမြန်မာနိုင်ငံမှာရှိတဲ့သူတို့တန်အစ်စ်တန်းကိုရှော့ချတက်မှတ်လိုက်တဲ့အပေါ်မှာလဲမြန်မာစစ်ကောင်စီဘက်ကဝေဖန်သွားပါတယ်။အာဆီယံရှေ့တောင်အာရှနိုင်ငံချို့ဟာမြန်မာနိုင်ငံနဲ့တန်တမာရေးရဆက်ဆံမှုရှော့ချခြင်းတဲ့သဘောမျိုးလှုပ်ဆောင်နေတာတွေတွေ့နေရပြီးမြန်မာနိုင်ငံဘက်ကတော့ရည်တည်ချက်ပြောင်းမှာမဟုတ်တဲ့အကြောင်းမေလ19ရက်နေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားတာပါ။ဒီတော့တွေ့မှာပဲမြန်မာရဲ့နိုင်ငံရေးအချက်အလက်တွေကိုဖြည့်ဆည်းဖို့အာဆီယံရဲ့ပုံသဘောတူညီချက်တွေကိုအကောင့်ထည့်ဖို့ရေးနိုင်ငံတကာကတိုးမြှင့်ဖိအားပေးလာတာပါ။မြန်မာစစ်ကောင်စီဘက်ကတော့အချုပ်အခြာပိုင်ဆိုင်မှုနဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်အာဆီယံနဲ့ပူးပေါင်းဆောင်ရွက်မယ့်အကြောင်းအမြဲတစေပြောနေတာဖြစ်ပါတယ
်။မလေးရှားနိုင်ငံခြားဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကနစ်ပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာတန်စရီယိုဟီဆက်ဆာကာဝါကိုသူယုံမှမေလ19ရက်နေ့ကလက်ခံတွေ့ဆုံပြီးမြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့နယ်ပယ်အတော်များများကိုသဘောတူခဲ့ကြတယ်လို့သူ့ရဲ့ Twitter လူမှုဆမျက်နှာမှာရေးသားထားပါတယ်။အရှက်သားတွေရဲ့လုံခြုံရေးအတွက်အပြစ်ခတ်ရစေရေးကိုပါဝင်ပတ်သက်သူအလုံးကလိုက်နာကြဖို့အရေးကြီးတဲ့အကြောင်းနိုင်ငံတကာကပါဝင်လာအောင်ဖိတ်ကြားခြင်းအပြင်လူသားချင်းစာနာထောက်ထားမှုအားကောင်းလာအောင်ဆောင်ရွက်သဘောအရေးပေါ်လိုအပ်နေကြောင်းလူသားချင်းစာနာမှုထောက်ထားရေးအကူအညီပေးရေးလမ်းကြောင်းတွေဖန်တီးဖို့လိုအပ်ကြောင်းအဆရှိတဲ့ကိစ္စတွေမှာသဘောတူကြကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံရဲ့မူငါးချက်အကောင့်ထဲပေါ်ပြီးတော့ပါဝင်ပတ်သက်သူတွေနဲ့ထိတွေ့ဆက်ဆံဖို့ဂျပန်ကအာဆီယံကိုထောက်ခံကြောင်းမစ္စတာဆာဆာကာဝါစီကကြားခဲ့ရတာအတက်ဖွဲဖြစ်ပါတယ်လို့လည်းမလေးရှားနိုင်ငံခြားဝန်ကြီးကရေးပါတယ်။မြန်မာအရေးဖြစ်ရှင်မှုမှာ NUG နဲ့လည်းထိတွေ့ဆက်ဆံဖို့တိုက်တွန်းပြောကြားနေတဲ့မလေးရှားနိုင်ငံခြားဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာဟာပြီးခဲ့တဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကလအတွင်း NUG နိုင်ငံခြားဝန်ကြီးကိုလည်းမေလ14ရက်နေ့ကတီးခြားတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံတွင်အကြံဖက်မှုတွေရပ်ပြီးတော့သက်ဆိုင်သူတွေနဲ့ညှိနှိုင်းဆွေးနွေးဖို့လူသားချင်းစာနာမှုအကူအညီပေးဖို့စတဲ့ပုံသဘောတူညီချက်၅ချက်ကို2021ခုနှစ်မှာအာဆီယံကချမှတ်ခဲ့တာပါ။ဒါပေမဲ့လည်းမြန်မာစစ်ကောင်စီအခြေခဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုရိုင်းပါဝင်သဘောတူခဲ့တဲ့အဲ့ဒီမူငါချက်ကိုမြန်မာဘက်ကလိုက်လျော့ဖို့ပြက်ကွက်တဲ့ဆိုပြီးဝေဖန်မှုတွေလည်းရှိနေတာဖြစ်ပါတယ်
။မြန်မာရေသနာတဘာဝတန်းဝေးပိုက်လိုင်းအစုရှယ်ယာအများဆုံးပိုင်ဆိုင်ထားတဲ့ American Chevron စွမ်းအင်ကုမ္ပဏီရဲ့အစုရှယ်ယာတွေကိုစေအုပ်စုစီရောက်မသွားအောင်ထိန်းသိမ်းထားပေးဖို့ပြည်တွင်းကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကတောင်းဆိုထားပါတယ်။စစ်တပ်ဟာ Chevron ရဲ့ယင်းနှိမ့်မြှုပ်နှံမှုကနေတနည်းကို American Dollar တန်း150လောက်ရနေတဲ့အတွက်ဒီအကျိုးမြတ်တွေဆက်ပြီးမရရှိအောင်ဆိုင်းငံ့ထားဖို့ပြည်တွင်းနိုင်ငံရေးတက်ကြွသူတွေကထောက်ခံလက်မှတ်တွေစုဆောင်းကောက်ယူပြီး American ကုမ္ပဏီကိုဖိအားပေးလိုက်တာပါ။သူ့အစုရှယ်ယာတွေကိုလက်တလောရပ်တန့်ထားမလား၊ရောင်းမလားဆိုတာမေလ25ရက်မှာ Chevron ရဲ့ရှယ်ယာရှင်တွေမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။
တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့စစ်ကောင်စီဘက်ကကန့်လန့်ထားချိန်မှာပဲတိုင်းနာလက်နက်ကိုင်အဖွဲ့တချို့ကအဲ့ဒီကန့်လန့်ချက်ကိုပယ်ချထားပြီးတော့လက်နက်ကိုင်တပ်ဖွဲ့တွေလည်းဆက်ဖြစ်နေပါတယ်။ပြည်ပြည်နယ်မြောက်ရီမြို့တောင်ဘက်ကမြန်မာစစ်တပ်နှစ်ပေါင်း30ကျော်ထိန်းချုပ်ထားတဲ့တစ်ဘော့ဘုစခန်းကိုပြန်လည်သိမ်းပိုက်လိုက်ပြီးလို့ KNU ကရင်အမျိုးသားအစည်းအရုံးကပြောပါတယ်။စစ်ကောင်စီဘက်ကတပ်ချက်ကြီးအစင်ရှိသူတယောက်နဲ့စစ်တုံးပန်း6ဦးကိုဖမ်းဆီးမိပြီးတော့လက်နက်အမြောက်အများသိမ်းဆည်းရမိတယ်လို့ KNU တာဝန်ရှိသူတွေက VOA ကိုပြောပါတယ်။မတ်လ19ရက်နေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့စစ်ကောင်စီဘက်ကတိုက်လေရင်တွေစေဟရင်တွေနဲ့အချိန်30လောက်တုံ့ပြန်ထိုးစစ်ဆင်ခဲ့တယ်လို့ KNU ကပြောပါတယ်။တစ်ဘောဘုစခန်းကိုတင်ယူရာဟာ KNL ကရင်အမျိုးကကွေတပ်နဲ့ PDF ပြည်သူ့ကကွေတပ်ဖွဲ့တွေပူးပေါင်းတပ်တွေဖြစ်တယ်လို့ KNU သတင်းရက်ွက်ကပြောပါတယ်။ရှမ်းပြည်တောင်ပိုင်းဖေခုံမြို့နယ်အရှိချာမှာလဲမေလ10ရက်နောက်ပိုင်းဒေသခံပြည်သူ့ကကွေပူးပေါင်းအဖွဲ့နဲ့စစ်ကောင်စီကြားရက်ဆက်တိုက်ပွဲပြင်းထန်နေတာပါ။
yang tang ro bo no tae kwe phi chin ni phi chin ni tru thain le nya le tru di ima le lou bro yang sao pi de taku pi ya lo da so wa da ro mo no ma sain le ma ti na mle le lu tu le twet le nya yi an de shi bo no tu de phi lu u re ne ka le bo no jao sait de a mye ran shi ni ya lo bo no ba phi de chin la mle le ne ji twet twa yin ba ti mle nga ro ai le ti mla nga ro ti mla so de pom chan ne de tu yin sei ro a mya yi pu pin do ka le shi bo chin ne
လနဲ့ကြီးကြလို့ရွာတွေကအိမ်တွေပျက်စီးနေရပြီးတော့မေလ16ရက်နေ့တုန်းကတော့စစ်ကောင်စီတပ်တွေကအိမ်ခြေ40ဝန်းကျင်လောက်ရှိတဲ့ဆောင်းနန်းခဲကျေးရွာကိုမိချိုသွားတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့က VOA ကိုအခိုင်အမာပြောပါတယ်ဒါပေမဲ့မေလ18ရက်နေ့ထုံးမြမအလင်းသတင်းစာမှာတော့ဆောင်းနန်းခဲကျေးရွာကို PDF ကဝင်ရောက်မိချိုရဲဆိုပြီးစစ်ကောင်စီဘက်ကတံပြန်ဆွဆွဲထားတာပါတိုက်ပွဲငြိမ်တဲ့အချိန်မှာလဲစစ်ကောင်စီဘက်ကဥဒိယာမရှိလက်နက်ကြီးတွေနဲ့လမ်းပစ်ခတ်နေတာကြောင့်ယာယီဒုက္ခသည်စခန်းကတောင်းနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေဘေးလွယာထပ်ပြီးတော့ပြောင်းရွှေ့နေရတယ်လို့ဆိုပါတယ်။မနေ့ဖေဖော်ဝါရီလကစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေကြောင့်ပြည်သူအများအပြားအုံအိမ်ဆုံးပြီးတော့စစ်ဘေးလွယာပုန်းခိုနေရတာပါ2023ခုနှစ်ဖေဖော်ဝါရီလတရက်နောက်ပိုင်းစကိုင်းတိုင်းတနင်္သာရီတိုင်းမကွေတိုင်းချင်းပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်တွေမှာပြည်ရင်းဒုက္ခသည်တသန်းနီးပါးရှိနေတယ်လို့ကုလသမဂ္ဂကမေလ၄ရက်နေ့ကအစီရင်ထုတ်ပြန်ထားပါတယ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပဋိပက္ခတွေကြုံနေရတဲ့မြန်မာနိုင်ငံမှာမြေမြုပ်မိုင်းတန်းကြောင့်ဒီနှစ်ဆန်း3လတွင်မှာပဲတေကျေထိခိုက်သူက100ကျော်ရှိတယ်လို့လည်းကုလသမဂ္ဂကပြောပါတယ်
တောင်ကိုရီးယားရဲ့နိုဘယ်ဆုလို့တည်ကြတဲ့ကွမ်ကျူးလူခွေဆုကိုမေ18ရက်နေ့မှာဒေါက်တာဆင်တီယာမောင်ကိုချီးမြှင့်လိုက်ပါတယ်။ထိုင်းနိုင်ငံနယ်စပ်မှာနှစ်ပေါင်း30ကျော်ကြာမေရော်ဆေးကန်းဖွင့်ပြီးဒုက္ခသည်တွေအတွက်ပညာရေးနဲ့ကျန်းမာရေးဝန်ဆောင်မှုပေးနေတဲ့ဒေါက်တာဆင်တီယာမောင်ဟာမြန်မာဒုက္ခသည်တွေကိုကယ်တင်နိုင်ခဲ့တဲ့အပြင်မြန်မာပြည်အနာဂတ်အတွက်မျှော်လင့်ချက်လည်းဖြစ်ပြီးဒီမိုကရေစီအရေးလူခွေနဲ့ငြိမ်းချမ်းရေးတန်ဖိုးတွေပေါ်ကူညီထောက်ပံ့တဲ့လုပ်ရက်အတွက်ကျေးဇူးတင်ကြောင်းစုရွေးချယ်ရေးအဖွဲ့ရဲ့မေလ3ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်1980ခုနှစ်မေလ18ရက်နေ့မှာဖြစ်ပွားခဲ့တဲ့တောင်ကိုရီးယားနိုင်ငံစစ်အာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီလှုပ်ရှားမှုကိုထိမှတ်ပြုသောအဖြစ်အောက်မေဝယ်ဖောင်ဒေးရှင်းထူထောင်ခဲ့တာဖြစ်ပြီးနှစ်စဉ်လူခွင့်ရေးစုကို2000ခုနှစ်ကစပြီးချီးမြှင့်ခဲ့တာပါ2000ခုနှစ်ကစတင်ချီးမြှင့်ခဲ့ရမှာ2004ခုနှစ်အတွက်ဒေါအောင်ဆန်းစုကြည်2009ခုနှစ်အတွက်ဦးမင်းကိုနိုင်တို့ကိုစုချီးမြှင့်ခဲ့ပြီး2022ခုနှစ်မှာတော့ဒေါက်တာဆင်တီယာမောင်ကိုအခုလိုချီးမြှင့်လိုက်တာဖြစ်ပါတယ်။2018ခုနှစ်မှာတော့ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကိုချီးမြှင့်တဲ့အစုပြန်လည်ရုပ်သိမ်းခဲ့ပါတယ
်။နန်းလောင်နဲ့ခွင်းခမောင်တို့ပြောပြပေးခဲ့တာပါရှင်။သောရရှင်များရှင်ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့ကမ္ဘာသတင်းတွေကိုလည်းစူးစီးတင်ပြပေးပါဦးမယ်။အလိမ်မာတင်ပြထားပါတယ်ရှင်။
ယူကရိန်းနိုင်ငံ Kiev မြို့တော်ကအမေရိကန်တပ်ရုံးကိုဗုဒ္ဓဘူးနေ့မေလ18ရက်နေ့ကပဲပြန်ဖွင့်လှစ်လိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါရယ်။ February လမှာယူကရိန်းကိုရုရှားဝင်မတိုက်ခင်ပိတ်ထားခဲ့တဲ့အမေရိကန်တပ်ရုံးကိုအခု3လအကြာမှာပြန်လည်ဖွင့်လှစ်လိုက်ပြီးလုပ်ငန်းတာဝန်များကိုစတင်ဆောင်ရွက်နေပြီဖြစ်ပါရယ်။ပိုလန်နိုင်ငံမှာခိတ္တသွားနေထိုင်ခဲ့တဲ့တန်ယုံဝန်ထမ်းတွေတန်ယုံပိတ်ချိန်လွှင့်ထူထားတဲ့အမေရိကန်အလံကိုတင်းယူသွားခဲ့ပြီးအခုတန်ယုံဖွင့်ချိန်မှာအဲ့ဒီအလံကိုပြန်လွှင့်ထူခဲ့တယ်လို့အမေရိကန်ရုပ်သံအစီအစဉ် The Late Show with Stephen Colbert အစီအစဉ်မေးမြန်းခန်းမှာဝင်းဂျီဘလင်ကင်ကပြောသွားပါတယ်ရုရှားရုပ်ကတိမ့်ထားပြီးဖြစ်တဲ့မာရီယိုပိုမျိုးက Azovstal တပ်မတိစစ်ရုံမှာခံတိုက်နေတဲ့စစ်သားတွေတနင်္လာနေ့ကလေးကလက်နက်ချပြီးစတင်ထွက်ခွာခဲ့ပေမဲ့လက်နက်မချဘဲကျန်နေသူတွေလည်းရှိပါတယ်။တရင်ပတ်ကုန်ကန်ဒီမှာလက်နက်ချပြီးသူပေါင်း 2,000 ဝန်းကျင်ရှိပြီးသူတို့ရဲ့အနာဂတ်ဘယ်လိုရှိမလဲရေးရရရမသိရပါဘူး။ရုရှားတပ်တွေထိမ့်ချုပ်ထားတဲ့နယ်မြေတွေစီသူတို့ကိုခေါ်လာတာဖြစ်ပြီးနိုင်ငံတကာကြက်ချင်ကြီးအဖွဲ့ ICRC ကတော့လက်နက်ချလာတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေကိုအင်္ဂါနေ့ကစပြီးစည်ရင်းပြုစုမှတ်တမ်းတင်နေတယ်လို့ပြောပါဗျ။ဒါပေမဲ့သူတို့ကိုအခုထိမ့်သိမ်းထားတဲ့နေရာတွေစီ ICRC ကပို့ပေးနေတာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြပါဗျ။အစာပိုင်းရက်တွေမှာဆေးကုသမှုလိုအပ်သူတွေကိုမာရီယိုပိုအရှိန်ဆေးရုံကိုပို့ပေးတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါဗျ။ပထမလက်နက်ချသူတွေထဲမှာအစစ်မြင့်တက်မှုတွေမပါဝင်သေးဘူးလို့လည်းဒေတာရင်းတွေမှာဖော်ပြပါဗျ။ယူကရိန်းဆိုရဘက်ကတော့ယူကရိန်းစစ်သားတွေတာဝန်ပြီးဆုံးပြီးအခုလိုထွက်ခွာတာယူကရိန်းစစ်သားတွေရဲ့အသက်ကယ်တင်မှုလှုပ်ဆောင်တာဖြစ်တယ်လို့ပြောထားပါဗျ။အခုရုရှားထိန်းချုပ်နေရတွေခေါ်ဆောင်သွားတဲ့ယူကရိန်းစစ်သားတွေကိုယူကရိန်းဘက်ကဖမ်းထားတဲ့ရုရှားစစ်သားတွေနဲ့အလဲအလှယ်လုပ်နိုင်ဖို့ယူကရိန်းဘက်ကမျှော်လင့်နေပါဗျ။တမနီဆက်ယုံတဲ့ကယူကရိန်းစစ်သားတွေအကုန်ထွက်သွားရင်တော့ရုရှားကျူးကျော်စစ်စတင်ကလေးက3လအကြာအကြီးအမားဆုံးခုခံမှုကြီးအဆုံးသတ်သွားတာဖြစ်ပြီးရုရှားသမ္မတပူတင်အတွက်အောင်ပွဲဖြစ်တယ်လို့သုံးသပ်သူတချို့ကတော့ပြောနေပါဗျ။ယူကရိန်းကိုထောက်ခံနေတဲ့အနောက်နိုင်ငံတွေကတော့ယူကရိန်းကိုလက်နက်တွေဆက်လက်ထောက်ပံ့နေပြီးနိုင်ငံအရှေ့မြောက်ပိုင်းကဟဲခစ်မြို့ကိုတော့ယူကရိန်းတပ်တွေပြန်သိမ်းလိုက်နိုင်ပြီဖြစ်ပါတယ်။ ယူကရိန်းနိုင်ငံကိုရုရှားကဝင်ရောက်ကျူးကျော်စစ်ထိုးမှုလုပ်ပြီးနောက်မှာတော့ဒေသရင်းနိုင်ငံတွေဖြစ်တဲ့ဖင်လန်နိုင်ငံနဲ့ဆွီဒင်နိုင်ငံတို့နေတိုးဖော်မြောက်အတလန်တိတ်စစ်စာချုပ်အဖွဲ့ထဲဝင်ဖို့ပြီးခဲ့တဲ့ရက်ပိုင်းကပဲတရားဝင်လျှောက်ထားလိုက်ပါတယ်ရှောက်လာတွေကိုနေတိုအဖွဲ့အကြီးကယန်စတိုရင်ဘရိတ်ကလက်ခံပြီးတဲ့နောက်ဖင်လန်နဲ့ဆွီဒင်တပ်အမတ်ကြီး2ဦးနဲ့တွေ့ပြီးနေတိုဌာနချုပ်မှာမေလ18ရက်နေ့ကကြေညာသွားတာပါ
And I warmly welcome the requests by Finland and Sweden to join NATO
ဒီနေ့ဟာလုံခြုံရေးအတွက်အရေးပါတဲ့နေထူးနေ့မြတ်ဖြစ်ပြီးနေတိုချဲ့တွေမှုအရေးကြီးလာတာကိုမဟာမိတ်တွေအားလုံးကနားလည်လက်ခံလာတာလည်းဖြစ်တယ်လို့ Mr. Stoltenberg ကပြောပါတယ်ဒါအပြင်အားလုံးတနည်းတညွတ်တဲ့ဝိုင်းရက်တီမှာရရမယ်ဆိုတာကိုလည်းအားလုံးကလက်ခံလာပြီးဒီသမိုင်းဝင်အခိုက်အတန့်ကိုလက်မလွတ်တမ်းအမိအယစုတ်ကင်သွားမှဖြစ်မယ်လို့လည်းဆိုပါရယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမေလ19ရက်နေ့ကစပြီးအာရှနှစ်နိုင်ငံ6ရက်တာခီးသွားနေပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာအရှိတောင်အာရှနိုင်ငံတွေကခေါင်းဆောင်တွေနဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးပွဲကျင်းပပြီးရပိုင်အတွင်းမှာပဲသမ္မတဘိုင်ဒန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုတွားရောက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာဒေသကြီးနှစ်ခုရဲ့အရေးကိုတပြိုင်နက်တည်းကင်တွယ်နိုင်ကြောင်းပြတာဖြစ်ပြီးယူကရိန်းအပေါ်ရုရှားကျူးကျော်စစ်ကိုအာရုံစိုက်လှုံ့ဆော်နေပေမဲ့သမ္မတဘိုင်ဒန်အစိုးရဟာအာရှပစိဖိတ်ဒေသဟာအရေးပါတဲ့ဒေတာဖြစ်တယ်ဆိုတာကိုဒီခီးစင်ကပြသလိုက်တာလည်းဖြစ်ပါတယ
်ဧပြီလကုန်ပိုင်းကလေးကကူးစက်မြန်အိုမီခရွန်ကိုဗစ်မျိုးကွဲကူးစက်ပြန့်နှံ့နေမြောက်ကိုရီးယားမှာကိုဗစ်သံသရာလူနာအရေအတွက်တရှိန်ထိုးမြင့်တက်နေပေမဲ့ပြည်ပကကိုဗစ်ကာကွယ်ဆေးလူရန်မှုကိုညှင်းဆို့ထားပါတယ်ပြည်တွင်းမှာဆေးဝါးနဲ့ပိုသက်ဆေးရည်အပူချိန်တိုင်းကိရိယာအပါအဝင်လိုအပ်တဲ့ကျန်းမာရေးထောက်ကူပစ္စည်းတွေတိုးမြင့်ထုတ်လုပ်ဖို့ကြိုးပမ်းနေတယ်လို့ကိုရီးယားအစိုးရသတင်းဌာန KCN ကကြေညာရေးနေ့မေလ19ရက်နေ့ကကြေညာပါတယ်။ဧပြီလကုန်ကကူးစက်ခဲ့တဲ့ဆိုတော့ Omicron COVID မျိုးကွဲကူးစက်မှုကသတင်းသုံးပတ်အတွင်းတောက်ကြနေမေလ20ရက်နေ့အထိဆိုရင်ယောဂါကူးစက်သူနှစ်တန်းဝင်ကျင်နဲ့သေဆုံးသူအယောက်60ကျော်သွားပြီဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကီဂျွန်ဟန်ကယောဂါကူးစက်ပြန့်နှံ့မှုအတွက်တော့ဆေးဝါးဖြန့်ဖြူးရေးတာဝန်ရှိသူတွေကိုအပြစ်တင်ထားပြီးကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချထားပါတယ်ရှင်
။အလိမ်မှတင်ပြပေးခဲ့တာပါရှင်။သောရရှင်များရှင်သတင်းဖတ်ဆင်ခန်းနာတွေကတော့ဒီလောက်ပါပဲ။သောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းင်းကနေနေ့မနေ့ကင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ခုတော့သတင်းအချင်းချုပ်ကိုဒေါခင်မြို့သက်ကတင်ပြမှာပါ။
ယူကရိန်းနိုင်ငံမော်ရိုပိုစစ်ကမ်းမြို့ကတမနီဆက်ယုံမှာနောက်ဆုံးကျန်းနေတဲ့ယူကရိန်းတပ်ခရီးသမားတွေကိုဖယ်ရှားလိုက်ပြီလို့ရုရှားကာကွယ်ဝင်ကြီးဌာနကကြေညာလိုက်ပြီးတဲ့နောက်မှာအဖမ်းဆီးခံယူကရိန်းစစ်တုံ့ပန်းတွေအရေးစိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ပြင်သစ်သမရကအဆိုပြုထားသလိုယူကရိန်းနိုင်ငံကိုဥရောပနိုင်ငံရဲ့အတိုင်းဝိုင်းမှာအရင်လက်ခံတာမျိုးမဟုတ်ဘဲ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်နေအပြည့်အဝလက်ခံဖို့လိုအပ်ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကပြောကြားလိုက်ပါတယ်။အနာဂတ်စစ်ပွဲတွေဟာဒီကနေ့ခေတ်နဲ့တိတ်တူတော့တာမဟုတ်တဲ့အတွက်အမေရိကန်စစ်သားတွေအနေနဲ့အသင့်ပြင်ထားကြဖို့အမေရိကန်ပူးတဲ့စီးပွားရေးချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီးမတ်ကမီလီကစနေနေ့ West Point စစ်တကတူဘိုဒလန်ဆင်ပွဲအခမ်းအနားမှာတိုက်တွန်းလိုက်ပါတယ်။အော်စတြေးလျနိုင်ငံကစနေနေ့အထွေထွေရွေးကောက်ပွဲမှာလက်ဝဲတိုက်ခံ Labour Party ကအနိုင်ရလိုက်တဲ့အတွက်ဆယ်စုနှစ်တခုနီးပါးကြာတာဝန်ယူခဲ့တဲ့Conservative အစိုးရအုပ်ချုပ်မှုအဆုံးသတ်တော်မှာဖြစ်ပါတယ
်။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မြို့သက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်။ Engineer တွေကတော့ Jimmy Khun နဲ့ Zubel FTF တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ Light Meter 31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE မြန်မာပိုင်းအစီအစဉ်ကိုအပင်းနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမ Thank you ထိုက်ပါ
This program has come to you from the Voice of America, Washington.